ညာဤကိုလေဘရမတ်တို့ဉာဏ်အမြင်ဆိုင်မယ်ဘရမတ်တို့ဉာဏ်မြင်ဆိုင်မှသူဘရမတ်ထအနန္တရားဤကိုလေလက္ခဏာရတ္တပိစုဘရမရထဏီယဖြင့်သိသိလို့ရမှာဖြစ်ပါတယ်နော်နမူနာပုံစံလေးတစ်ခုထုတ်ပြမယ်ပထဝီဓာတ်ဆိုကြဆိုပထဝီဓာတ်ကပထဝီဓာတုသက္ကလန္တလက္ခဏာကက္ခလတလက္ခဏာပဋိဌာနာရတသံပရိက္ခဏပိစုပဋ္ဌာနာဝတိတာဒုတိယမထဌာနာဒီလိုအထကရမြတ်ကသတ်မှတ်ပေးထားတယ်ပထဝီဓာတ်ပြီးမာရသဘောလက္ခဏာရှိတယ်ဒီတော့မိမိကဘယ်ပထဝီဓာတ်ကိုရှိမလဲဥပမာသက္ကုတ္တကကလဆိုကြပါစို့သက္ကုတ္တကကလအတွင်းမှာဗာနေတဲ့ပထဝီဓာတ်ကိုရှိတော်မယ်ဆိုရင်ရှင်ဥသာဒီသက္ကုတ္တကကလကိုဓာတ်ခွဲရတယ်သကုအညီတက်လေးသကုမြောက်ရှိနေတဲ့ရုပ်တရားတွေကိုမြင်အောင်သိကြည့်ရတယ်။အဲဒီရုပ်တရားတွေကိုဆံမျိုးသောရုပ်တရားတွေကိုဉာဏ်နဲ့ပိုင်းခြားယူပြီးသိကြည့်ပြီးတဲ့အချိန်ခါကျတော့မှဒီပထဝီဓာတ်ကလေးတစ်ခုကိုရွေးထုတ်ပြီးတော့ပထဝီဓာတ်ကခက်မှန်တဲ့သဘောဉာဏ်နဲ့မြင်အောင်ကြည့်။အဲဒါပထဝီဓာတ်မှာခက်မှန်နေတဲ့သဘောကသူ့ရဲ့သဘာဝလက္ခဏာပဋိဌာနရထကလတ်တူကျန်သက္ကုတ္တကကလမှာဆိုတော့ကျန်တဲ့ယုတ်က9မျိုးရှိတာပေါ့ကလတုကျန်9မျိုးသောယုတ်တို့ရဲ့တရားဖြစ်ခြင်းလုပ်ငန်းကိစ္စရှိရတ္တပဲသံပတိသနာပိစုပဌာနာကလတုကျန်9မျိုးသောယုတ်တရားတို့ကိုအောက်ကခံလင်းတကဲ့သို့သောအချင်းအဖြစ်ယောဂီရဲ့ဉာဏ်မှရှိစုထင်လာတယ်ဒါကပိစုပဌာနာဒီတော့ဒီရတ္တနဲ့ပိစုပဌာနာနှစ်ခုကြီးလိုက်မယ်ဆိုရင်ကလတ်ကိုဓမ္မခွဲနိုင်သေးရင်သက္ကုဋ္ဌကကလတ်ကိုဓမ္မခွဲ့နိုင်တဲ့ပုဂ္ဂိုလ်ကဒီသက္ကုဋ္ဌကကလတ်အတွင်းရှိကြံကုန်းမျိုးသောယုတ်တွေကိုမဆုတတ်သေးတဲ့ယောဂီအဖို့ဒီရတ္တနဲ့ပြစ်စုပဒံရှုခွက်ကိုသဘောပေါက်ဖို့လွယ်ပါမလားမလွယ်ဘူးဒါဖြစ်လို့လဲသက္ကုအကြည့်လည်းမသိသေးဘူးသက္ကုအကြည့်နဲ့ရှင်တွဲပြီးကလတ်တခုအတွင်းဖြစ်ပေါ်သွားတဲ့ယုတ်တရားတွေကိုလည်းဓမ္မခွဲ့တတ်သေးဘူးဆိုရင်သဘောပေါက်ဖို့ဒီလက္ခဏာရတ္တပြစ်စုပဒံပြတ်တဲ့ရှုခွက်ကိုပုံစံမှန်ရှုတတ်ဖို့ဘယ်လိုမှမဖြစ်နိုင်လက္ခဏာရတ္တပိစုဗြဟ္မရထာဏီအဖြစ်ယုတ်တိဏ္ဍီကိုသိသိဘာမှလည်းဒိဋ္ဌိဝိတ္တိဆိုတဲ့ဉာဏ်မြင့်နဲ့ပြည့်စုံမှနမရူပပရိစ္ဆေဒဉာဏ်ကိုရောက်ပါဖြစ်တယ်။ဒါကြောင့်ဒီလက္ခဏာရတ္တပိစုဗြဟ္မရထာဏီအဖြစ်သိသိတဲ့အပိုင်းမှာယုတ်ပိုင်းမှာလည်းယုတ်ကလတခွဲတတ်ဖို့ကအဓိကလိုအပ်နေတယ်။နောက်တစ်ခုအဝတိတဓာတုတ္တိယပရထာဏာမိမိပထဝီဓာတ်မှာကျင့်ကြံနေတဲ့အာဘောတိသောဝါယောလို့ခေါ်ဆိုအပ်တဲ့ကလတ်တုဓာတ်သုံးပါးသည့်အနည်းဆုံးအကြောင်းတရားဒါကပဋိဌာန်။ဒါတော့ကလတ်တကုအတွင်းမှာတည်ရှိနေတဲ့ပထဝီဓာတ်ရဲ့အနည်းကဆုံးအကြောင်းတွေဆိုပထဝီဓာတ်ကလတ်တုပထဝီဓာတ်ပါဝင်နေတဲ့အာဘောဓာတ်ဤသောဓာတ်ဝါယောဓာတ်တို့ကသာအနည်းဆုံးအကြောင်းဖြစ်တယ်။ကလတ်ကွဲဖြစ်နေတဲ့ကလတ်တကုမှာတည်ရှိတဲ့ပထဝီဓာတ်တကုကိုဟောဘက်ကလတ်ကွဲနေတဲ့ကလတ်ဒီမှာတည်ရှိနေတဲ့အာဘောဒီသောဝါယောတို့ကလာပြီးပြည့်စုံပြုနေတာမဟုတ်ဘူးကလတ်တခုအတွင်းမှာသာယုတ်တွေကအချင်းချင်းအပြန်အလှန်ပြည့်စုံပြုနေတဲ့သဘောကိုမြင်အောင်ကြည့်ရမှာဖြစ်တယ်။ဒါကြောင့်ဒီလက္ခဏာတတ်တာပြည့်စုံပြုတာပြဋ္ဌာန်ရှုခွက်ပြီးယုတ်ကလတ်ကိုမမြင်သေးတဲ့ယောဂီသူတော်ကောင်းအဖို့ယုတ်ကလတ်ကိုမြင်တော်လဲဓမ္မခွဲ့တတ်သေးတဲ့ယောဂီသူတော်ကောင်းအဖို့ရှုလို့ရနိုင်တဲ့ရှုခွက်မျိုးရဟုတ်သလားမဟုတ်ဘူးနော်အကြေးလက္ခဏာရတ္တပိစုဗြဟ္မရထာဏီအဖြစ်မသိရှိခဲ့ဘူးဆိုလို့ရှိရင်ဘာနမရူပပရိစ္ဆေဒညာရမလားမရနိုင်သေးဘူးနော်အနည်းကဆုံးဖြစ်တဲ့အသိဉာဏ်ကျမ်းလေးပေါ့နော်လက္ခဏာရတ္တပိစုပဌာနာပဋ္ဌာနာဝတိနနမရူပပရိကဟောတိတိဝိတ္တိနာမလိုလိုလေးပဲလက္ခဏာရတ္တပိစုဗြဟ္မရထာဏီအဖြစ်ယုတ်တိဉာဏ်ဒီကိုသိရှိမှသိရှိခြင်းဖြင့်ဒိဋ္ဌိဝိတ္တိမြည်တယ်ဒီလိုဖွင့်ထားတယ်ဒါကြောင့်ဒိဋ္ဌိဝိသုဒ္ဓိခေါ်တဲ့ဉာဏ်အမြင်တန်ရှင်းစင်ကြယ်ရဲ့အတွက်လက္ခဏာရတ္တပိစုပရံပရထာအပြင်ရှုအောင်မှဖြစ်တော့လက္ခဏာရတ္တပိစုပရံပရထာရှုခွက်ကိုရှုတာရဲ့အတွက်ယုတ်ကလဏင်္ဂလအတခွေတတ်ဖို့ဒီအဓိကလိုအပ်နေတယ်ဒီတော့ဒီယုတ်ကလဏင်္ဂလကလေးတွေမြင်ဖို့ယုတ်ကလဏင်္ဂလတခွေတတ်ဖို့ဘာလို့လဲစိတ်ဓာဝိသုဒ္ဓိခေါ်တဲ့ရှင်နန်းကဝိသုဒ္ဓိစခန်းတက်ဖို့ရှိနေပါတယ်နော်စေတဝိသုဒ္ဓိနာမသဥပ္ပစာရအထသမပတ္တိယောအဲဝိသုဒ္ဓိမေအထကရာဒုတိယတွဲဆံမြေ922မှာဖွင့်ထားဥပ္ပစာရသမာတိနှင့်တကွ သမဘာရှိပါသည်စိတ်တော်မျိုးကြီးမြည်တယ်လို့ဖွင့်ထားတဲ့အတွက်ဘုပ္ပဇာရသမာဓိတော်လကောအပ္ပနာသမာဓိခေါ်တဲ့သမဘာရှိပါတော်လကောရှိပါတဲ့ကတစ်ပါးပါတော်လကောဒီသံသမာဓိတစ်ခုကိုရရှိရတော့မှဖြစ်တယ်နော်အဲ့ဒီသမာဓိရှိမှဒါရင်ဒီစိတ်တော်ဝိတ္တိဖြစ်မယ်စိတ်တော်ဝိတ္တိဖြစ်မှဒါရင်သမာသမာဓိဆိုတဲ့မဂ်ကြီးနဲ့ပြည့်စုံမယ်မမသမာဓိဆိုတဲ့မဂ်ကြီးနဲ့ပြည့်စုံမှဒါရင်ဒီဒိဋ္ဌိဝိတ္တိခေါ်တဲ့ဉာဏ်မြင့်ကတန်ရှင်းရှင်းကျဲစွာပေါ်လာမှဖြစ်တယ်သမာဓိမရှိဘဲနဲ့သမာဓိမထူထောင်ဘဲနဲ့အထုပ်ဘူးတဲ့ယောဂီတွေဒီထက်ရှိကောင်းရှိပါလိမ့်မယ်သမာဓိမထူထောင်ဘဲနဲ့အထုပ်လိုက်တဲ့အဲ့တော့မိမိတို့ယောဂလနံကလအမြဲမမြင်ကိုယ့်ဟာကိုဆန့်ကျင်လို့ရတယ်မြင်ခဲ့ရင်လည်းဒီယောဂလနံကလတက်ခွဲ့တတ်လားတက်မခွဲ့တတ်ဘူးလားဆန့်ကျင်လို့ရပါတယ်နော်ဒါကြောင့်ဒီသမာဓိကမဲ့ခင်ရှိပါတဲ့မှာအရေးကြီးတဲ့ကံတတ်တစ်ခုအဖြစ်တော့မြတ်စွာဘုရားအင်္ဂါတစ်ခုအဖြစ်တော့ထည့်ပြီးမြှောက်ထားပါတယ်နော်သမားလေးဒီတော့မလိုဘူးသမားလေးကိုခွေးဖယ်လိုက်တော့မဖြစ်ကရှင်းပါမပြေဘဲနဲ့ခုနှစ်ပါးဖြစ်ခုနှစ်ပါးဖြစ်လို့ဒီဘုရားဟောတဲ့ယုံနာကအရှုံများခြင်းဖြစ်တယ်ဒီတော့ခုလက္ခဏာရတ္တမစ္ဆုပ္ပံပဋ္ဌာန်ပိုင်းမှာခုယုတ်ပိုင်းကိုတစ်လုံးလုံးနမူနာပြောရင်ကျန်နေတဲ့6ဌာန52ခုဌာနမှာရှိတဲ့ယုတ်တွေကိုလည်းပုံစံလိုပဲရှိအောင်မှာဖြစ်တယ်ယုတ်အတုတွေကြတော့လေဆံရယုတ်ကလတ်တွေစိတ္တဥဒ္ဒတအာရကယုတ်ကလတ်တွေကိုတက်ခွဲပြီးတော့ပုံစံတူပဲကလတ်တိုင်းကလတ်တိုင်းမှာဆယ်လုံးရှိနေရရှိအောင်ဥပမာသက္ကုဋ္ဌာန်ကလည်းမှာပထဝီကိုလက္ခဏာရတ္တပိစုပ္ပံပဋ္ဌာန်အဖြစ်သိသိပြီဆိုရင်သုသက္ကုဋ္ဌာန်ကလည်းမှာဒီကြည့်တဲ့အာဘောကိုလည်းလက္ခဏာရတ္တပိစုပ္ပံပဋ္ဌာန်အဖြစ်ဆက်လက်သိသိရတယ်ဤသောဝါယောဝဏ္ဏကန္တရတ္တဩဇာဇီဝိတသက္ကုပတရဒီဆယ်လုံးကိုအလုံးတိုင်းအလုံးတိုင်းမှာလက္ခဏာရတ္တပိစုပ္ပံပဋ္ဌာန်အဖြစ်သိသိရပါတယ်သက္ကုဋ္ဌာန်ကလည်းမှာသိသိပြီးတော့ကျန်နေတဲ့မျက်စိမှာရှိနေတဲ့ကာယတဏ္ဍကကလဘာဝတဏ္ဍကကလသုရိသအထက်ကလဥဒ္ဒကအထက်ကလဟရဇအထက်ကလဒီမှာလေပုံစံလိုပဲသိသိရတယ်ဒါကြောင့်မျက်စိမှာ54မျိုးသောရုပ်ပေါ့နော်ကလအမျိုးသားအနေနဲ့6မျိုးရုပ်မျိုးသားအနေနဲ့54မျိုးသောရုပ်တွေကိုလက္ခဏရတ္တအပိစုပရံပရထဏီအဖြစ်ဉာဏ်နဲ့တဖန်ပြန်ပြီးသိရပါတယ်မျက်စိမှာရှိသည့်ပုံစံအတိုင်းနာနာကောင်ရှာကိုနှလုံး6ဌာနသမီးမင်းကြီးရှင်းတဲ့လက်သက်သွားရေးဆိုတဲ့52ခုထာတာမှာတီးရှိနေတဲ့ယုတ်ဒီကိုလည်းပုံစံလူပဲလက္ခဏာရတ္တပိစုပ္ပံပဋ္ဌာန်အဖြစ်သိချင်ပြီးတော့ရှုပ်ပြီးပြီဆိုရင်လည်းနံပြောင်းမယ်ဆိုရင်နံမလဲနံပြားတော့မြည်ဒီမှာစိတ်ဓာတ်ဉာဏ်မှာလမ်းကြောင်းအတိုင်းဝိသီလိုခေါ်တဲ့ဉာဏ်မှာလမ်းကြောင်းအတိုင်းဖြစ်တော့ဖြစ်သွားတဲ့ဒီဝိသီစိတ်အစဉ်လေးတွေကိုမြင်အောင်ပထမကြည့်ပြီးတော့ဒီစိတ်အစဉ်လေးတစ်စိတ်တစ်ခဏတစ်ခုတစ်ခုအတွက်မှာတီးရှိနေတဲ့နံတရားလေးတွေကိုဓာတ်ခွဲရမယ်ဓာတ်ခွဲပြီးမှထိုနံတရားကိုမိမိရှုပွားလို့တဲ့နံတရားတစ်လုံးကိုရွတ်ထုတ်ပြီးလက္ခဏာရတ္တပစ္စုပ္ပံပဋ္ဌာန်ဉာဏ်ဖြင့်သိရမှာဖြစ်တယ်နမူနာလေးတစ်ခုဖတ်တာဖတ်တာသင်္ကတနာရတ္တဆိုကြပါစို့အဖြစ်အောင်ကတိုင်းကိုအာယုံယူနေတဲ့အဖြစ်အောင်ကတိုင်းပရိဘကနမိတ်ကိုအာယုံယူနေတဲ့ပရမဇန်အတွက်မှာရှိတဲ့အာနာပါနပရိဘာဂနမိတ်ကိုအာယုံယူနေတဲ့ပရမဇန်အတွင်းမှာရှိတဲ့ဖတ်တာပဲဆိုကြစို့နော်ကိုကတော့အာနာပါနပဲဟောနေတာဖြစ်တော့ဒီအာနာပါနပရိဘာဂနမိတ်ကိုအာယုံယူပြီးဖြစ်ပေါ်နေတဲ့ပရမဇန်နဲ့134လုံးနဲ့ကဖတ်တာကိုမိမိကလက္ခဏာရတ္တပိစုပရံပရထအဖြစ်ရေးထုတ်ပြီးရှိတော်မူဆိုရင်ဖတ်တာကဘုဒ္ဓနာလက္ခဏာအာနာပါနပရိဘာဂနမိတ်အာယုံကိုတွေ့ထီသောအချင်းအဖြစ်ဖြည့်ရှင်းသဘောလက္ခဏာရှိတယ်တို့တစ်ခုကိုတို့တစ်ခုနဲ့ရိုက်တယ်လို့တကယ်တမ်းတွေ့ထီတဲ့ပုံစံတော့မဟုတ်ဘူးဓာတ်ခိုက်တဲ့သဘောပြောနော်အဲဒါတွေ့ထီသောအချင်းအချင်းဖြစ်ခြင်းသဘောရှိတယ်သင်္ခတနာရတ္တသင်္ခတနာရတ္တဆိုတာကတော့အာယုံနဲ့အသိစိတ်ကိုပုတ်ချုပ်ထိခိုက်စေခြင်းတနည်းအားဖြင့်အာယုံနဲ့အသိစိတ်ကိုဆက်သွယ်ပေးခြင်းလုပ်ငန်းကိစ္စရှိတယ်တဏိဘာဒပိစုပ္ပထာနဝုထုယေအာယုံရဲ့ဝိညာဉ်ရဲ့ဒီသုံးခုပေါင်းစုံခြင်းကြောင့်ဖြစ်ပေါ်လာတဲ့သဘာဝစွန့်အင်တစ်ခုပဲလို့ရှုနေတဲ့ယောဂီနည်းနည်းမှသင်လာတယ်။အဲဒီရှုခွင့်ကလေးတွေကိုနည်းနည်းကြည့်သမ်းပါဦး။ဖတ်တဲ့ရမြင်ရဝုထုရောက်လည်းမိမိကမရှုတတ်ဘူး။ဖတ်တဲ့ရအာယုံကိုလည်းမသိသိတတ်ဘူး။ဖတ်တဲ့စိတ်ချက်ခဏတစ်ခုအတွင်းမှာရှင်တွဲဖြစ်ပေါ်သွားတဲ့အတိတ်ဝိညာဉ်ကိုလည်းမသိသိတတ်သေးဘူး။ဆိုရင်ဒီပစ္စုပန်ရှုခွင့်ရှုလို့ရပါမလား?မရနိုင်ဘူးနော်။နောက်တစ်ခုသတ္တဗုဒ္ဓနာလက္ခဏာသင်္ခတနာရာသောတဏိဘာဒပိစုပ္ပထာနောပဋ္ဌာန်ကြတော့သူတို့တွေမပေါ်ပြပြဘူးဆိုရင်ဦးဇင်းတို့အာရမဏပဋ္ဌာန်ဒီမှာတော့အာရမဏပဋ္ဌာန်နဲ့ကြည့်ရနော်အာရမဏပဋ္ဌာန်တော့အာယုံကအနိကဆုံးအကြောင်းပုထုထိတဲ့ဇာဖြစ်တဲ့အာယုံဒီအနိကဆုံးအကြောင်းပဲသို့တော့မြေယဝတ္ထုလည်းအကြောင်းပဲအာယုံလည်းအကြောင်းပဲ ရှင်ဘက်စိတ်ကလေးတွေလည်းအကြောင်းပဲအဲ့ဒီတည်းမှာသူတို့ရဲ့အကြောင်းတစ်ခုကိုသာလေအနိစ္စဆုံးအကြောင်းကိုသာလေပြဋ္ဌာန်းအဖြစ်နဲ့ထုတ်ပြောတာဝိတုဆိုတဲ့မြညာဝိတုရောမရှိလေဒီဖတ်တာဖြစ်လို့မရဘူးအတုတပြင်းတော့ဒီပိသောကရဘုံကိုကြီးပဲပါတယ်နော်အာယုံမရှိလို့ရှိရင်လည်းအာယုံကိုသွတ်တွေ့တဲ့သဘောဖြစ်တော့တွေ့တည်စရာအာယုံမရှိရင်လည်းဒီဖတ်တာဖြစ်လို့မရဘူးရှင်ဘက်စိတ်ကလေးတမ်းပြောပြတယ်မပါပဲနဲ့လည်းဒီဖတ်တာဖြစ်လို့ပြန်လို့မှမြတ်ဆင်းဒါရီဟာအနိစ္စဆုံးအကြောင်းပဲတိုးတော့ဒီအကြောင်းနေဒီတစ်ခါတည်းသိမထူးထွေထူးထွေမှုမရှိရင်အထက်ကမှမဖော်ပြဘူးတစ်ခါတည်းအာရမဏဗရဌာနဆိုပြီးဒီလောက်ပဲဖော်ပြလိုက်နော်ဒါကြောင့်နန္တရားဒီမှာလဲရှင်ဘက်စိတ်စေတသိက်စိတ်တခဏတခုအတွင်းရှိတဲ့စိတ်စေတသိက်ဒီကိုခဏပြောအောင်ဓမ္မခွဲတဲ့သိရင်ဒီလက္ခဏာရတ္တဝိစုပရံဗရဌာန်ရှုခွက်ကိုရှုတတ်ဖို့ဘယ်လိုမှမဖြစ်နိုင်ဘူးဒါကြောင့်ယောဂီသူတော်ကောင်းဒီလက္ခဏာရတ္တမြို့ပြန်ပြဋ္ဌာန်းဒီအဖြစ်ဒီရုပ်ဒီနာမ်တွေကိုပြန်ပြီးတော့သိသိခြင်းနဲ့ဆိုရင်တော့ဘာလို့ရမလဲရုပ်ဒီနာမ်ဒီယုတ်ကလနက္ခလမြင်အောင်ရှုပါယုတ်ကလနက္ခလဓာခွဲပါဓာခွဲပြီးမှဒီလက္ခဏာရတ္တမြို့ပြန်ပြဋ္ဌာန်းဒီအဖြစ်ဒီရုပ်ဒီနာမ်တွေကိုပြန်ပြီးတော့သိသိပါသိသိမှုလုပ်ငန်းပြီးပြီအစ္ဆဒမှာသိသိလို့ပြီးရင်ဗိဓမှာလည်းပုံစံတူပဲသိသိရဣဇ္ဇဒဗိဒ္ဓတို့နဲ့ထထာနာလုံးမှာလက္ခဏာရတ္တပိစုပ္ပံပြဋ္ဌာန်းအဖြစ်သိသိလို့ယုတ်ဉာဏ်ဏီမှာအလုံးကိုစီအောင်သိသိပြီးပြီဆိုရင်အတိတ်နာကမှာဆက်လက်ပြီးသိသိနိုင်ရင်ပိုကောင်းအဲဒီလိုသိသိပြီးတဲ့အချိန်ခါကျတော့မှဘာလုပ်တယ်ကျောင်းကျိုးဆက်ပြိဿသမုပ္ပါသဘောတရားတွေကိုတစ်ခွန်ပြန်ပြီးတော့သိသိပါပြိဿသမုပ္ပါပထမနည်းနဲ့လည်းအကြောင်းကျိုးပြန်သိသိပါပြိဿသမုပ္ပါပထမနည်းနဲ့လည်းအကြောင်းကျိုးပြန်သိသိပါငါးနည်းလုံးရှုပွက်တတ်တဲ့ယောဂီသူတော်ကောင်းဖြစ်ခဲ့ရင်လေငါးနည်းလုံးနဲ့ပဲပရိစ္ဆေသမုပ္ပါဒ်ကြောင့်ဆိုတဲ့သဘောတရားတွေကိုပြန်ပြီးတော့သိသိရတယ်။အဲဒီလိုသိသိလို့အောင်မြင်မှုရတဲ့အချိန်ခါကျတော့မှအဝိဇ္ဇာ၊သင်္ခါရ၊ဝိညာဉ်နဲ့ရောက်တဲ့လည်းနာဖတ်တာဝိရဏဒနာဥပါဒံပေါ်အစရှိတဲ့ဒီပရိစ္ဆေသမုပ္ပါဒ်အင်္ဂါရတ္တကိုလည်းလက္ခဏာရတ္တပိစုပ္ပံပြဋ္ဌာန်းနည်းအဖြစ်တစ်ဖန်ပြန်ပြီးတော့သိသိရပါတယ်။အဲဒီလိုသိသိတဲ့လုံငန်းရတ္တပြီးပြီ။ပြီးပြီဆိုတဲ့အခါကျတော့မှလက္ခဏာရတ္တပိစုပ္ပံပြဋ္ဌာန်းဤအဖြစ်နဲ့သိသိပြီးပြီယုတ်ဉာဏ်ဤလည်းသိသိပြီးပြီဆိုတော့ဒီအချိန်ခါမှာဒုတိယအကျင့်ယုတ်ဉာဏ်ဤကိုပြန်သိသိရတဲ့လုံငန်းခွင်တစ်ခုပြန်စတယ်စတဲ့အပိုင်းမှာတော့ရှင်းရခင်တုန်းကမသိသိရသေးတဲ့အလဲကောင်းမှာဝိသိနှစ်ခုတို့ရဲ့အလဲကောင်းမှာတည်ရှိနေတဲ့ဘုံဤကိုဒီအချိန်ခါမှာရောနှသိသိလို့ရသွားပြီနောက်တစ်ခုကတော့ဘုဇဏ္ဍယုတ်ပိုင်းဆိုင်ရာမှာဟောတော့ကရှင်ရခင်တို့ကဥပဒေအခေါ်တဲ့ယုတ်ကိုမရှုတတ်သေးဘူးခုကျွမ်းကျွတ်တဲ့ပိဿဒမုပ္ပါသဘောတရားတွေကိုရှုပွက်တတ်ပြီးပရိသန္ဓေကရလယဉ်ကျေးမှာတည်ရှိနေတဲ့ယုတ်ဒီနန္ဒီလည်းသိသိတတ်ပြီးဆိုရင်သူပုဂ္ဂိုလ်ဒီဥပဒေအရှုလို့ရသွားပြီရတော့တဲ့အတွက်ဒီဥပဒေယုတ်ကိုအာရုံယူပြီးဖြစ်ပေါ်နေတဲ့နန္ဒီရတွေကိုပါဒီဘက်မှာပုတ်တတ်ပြီးသိစီရတော့နော်အဲဒါဒုတိယအကျင့်ပြန်သိစီတဲ့အပိုင်းမှာဘဝင်ပေါ်လာတဲ့ဥပဒေပေါ်လာတဲ့အဲဒီမှာယုံနာသိသိတဲ့လုံငန်းပြည့်စုံသွားပြီပြည့်စုံပြီဆိုလို့ချင်းတော့ဒီယောဂီသူတော်ကောင်းကဘာလုပ်ရမလဲဝိပဿနာကုရတော့မယ်ဝိပဿနာကုတဲ့အပိုင်းမှာဘုရားလို့ဝိပဿနာရှင်ကြီးမှာကလာဘတမ္ပဒနာလို့ခေါ်ဆိုအပ်တဲ့မြရဝိပဿနာရှင်ကြီးအနုဗရဓမ္မဝိပဿနာရှင်ကြီးဆိုပြီးနှစ်နည်းရှိပါတယ်ကလာဘတမ္ပဒနာဆိုတာကတော့ယုတ်တိနန္ဒီကိုနှစ်ပုံပုံရှိတဲ့နည်းယုတ်ဒီနန္ဒီကိုခန္ဓာ၅ပါးနည်းနဲ့၅ဘုံပုံရှုတဲ့နည်းယုတ်ဒီနန္ဒီကိုအာရဏာနည်းနဲ့32ဘုံပုံပြီးရှုတဲ့နည်းယုတ်ဒီနန္ဒီကိုတတ္တသ18ပါးနည်းနဲ့38ဘုံပုံရှုတဲ့နည်းစသဖြင့်အဲဒီလိုယုတ်ဒီနန္ဒီကိုခြုံငုံရှုတဲ့နည်းစဉ်ကိုတော့ကလပဓမ္မဒနာနည်းလို့ခေါ်ပါတယ်ဓမ္မဒနာဆိုတာကတော့အနိစ္စဒုက္ခအနတ္တလက္ခဏာ၏သုံးသံတင်ပြီးရှုဖို့သုံးသံနေတဲ့လုံငန်းရက်ကိုဓမ္မဒနာလို့ခေါ်တယ်ဒီကားတည်းအတုသဖြင့်ဓမ္မဒနာဉာဏ်တစ်ခုကိုပဲဝိပဿနာဉာဏ်ဉာဏ်ဆယ်ပါးရဲ့ကသမ္မတနာဉာဏ်တစ်ခုကိုပဲသမ္မတနာလို့သုံးတာလည်းရှိတယ်။ဝိပဿနာဉာဏ်ဉာဏ်ဆယ်ပါးလုံးကိုအလုံးချုံကုန်ပြီးသမ္မတနာလို့သုံးတာလည်းရှိတယ်။နှစ်မျိုးသုံးထားတယ်နော်။အဲ့တော့ခုဒီမှာကလပသမ္မတနာဆိုတာကတော့ဝိပဿနာဉာဏ်အလုံးကိုချုံကုန်သုံးတဲ့စနစ်နဲ့လည်းပြောနိုင်တယ်။အဲ့ဒီနည်းနဲ့မရှိဘဲပေါ့ဟိုတလောကပြောခဲ့တဲ့အရှင်သာရိပုတ္တရာဘုရောမြတ်ရှုပွားသုံးသတ်တော်မူတဲ့နည်းစဉ်အတန်ပရမတ္ထအတန်တည်းကိုတလုံးစီတလုံးစီရှုတဲ့နည်းစဉ်ကိုတော့အနုဂရဓမ္မဥပဒနာနည်းလို့ခေါ်ပါတယ်။အဲဒီနှစ်နည်းရှိတဲ့အ ਨੇ ကယောဂီဘုရောကောင်းဒီဗေနိကစအာထုအမလဲဆိုတော့ဝိသုရိမေအထက်ကဒုတိယအတွဲသံမြေနာ247မှာထင်ရှားထားပါတယ်နော်။ တံတံပါတိတုကမိနာကလပသမ္မတနာသင်္ခါတယနိယဝိပဒနာယတဝယောဂောကရဏိယောမေဃမေဃညာနာတဒနာဝိသုဒ္ဓိလို့ခေါ်ဆိုအပ်တယ်နော်ဝိသုဒ္ဓိပြည့်စုံညာအမြင်နဲ့ပြည့်စုံလို့တဲ့ယောဂီသူတော်ကောင်းကြီးကလပသမ္မတနာလို့ခေါ်ဆိုအပ်တယ်နေရဝိပဒနာကနေစပြီးတော့ဝိပဒနာဘာဝနာကမ္မထံစီးပြန်မှာဆိုပြီးဒီလိုပြောကြားထားနော်ဘုရားကျောင်းအခေါ်အိန္ဒိယမထေရကြီးရဲ့အခေါ်ဒီဟိုကျောင်းကမထေရကြီးရဲ့အခေါ်ကိုွဲတာပါပဲလုံငန်းကွင်းကတော့အတူတူပဲနော်ကလပ္ပသမထနာလည်းခေါ်တယ်နိယဝိပဒနာလို့လည်းခေါ်တယ်အဲ့တော့ဘာဖြစ်လဲလဲဆိုတော့အာနိဂါမိကအထုဇာပုဂ္ဂိုလ်ကပရမတ္ထဒါသတိကိုတလုံးစီတလုံးစီအနိစ္စဒုက္ခအနတ္တလက္ခဏာရဲ့သုံးသံကျင့်ပြီးဝိပဿနာဘာဝနာကမ္မထံစီးပြမယ်ဆိုရင်ပင်မနဲ့အထုဇာပုဂ္ဂိုလ်မှာခက်ခဲတယ်ဒါကြောင့်တလုံးစီရှိရှုနေတဲ့အနုဘရဓမ္မဝိပဿနာဤကိုအသုံးမပြုဘဲကလမ္မသမထနာဤကနေစပြီးခြုံငုံပြီးတော့ဝိပဿနာအရှုပါလို့ဒီလိုညွှန်ကြားထားတယ်နော်အဲ့လိုညွှန်ကြားထားတဲ့အခါကျတော့ဝိပဿနာရဲ့ဉာဏ်ဖြင့်ရှုရမယ့်အရှုခံတရားတွေကိုလှမ်းပြီးကြည့်လိုက်တော့ဘယ်တရားတွေဖြစ်လာလဲခန္ဓာ၅ပါးယုံနာ၅ပါးတဏှာဖြင့်ဖြစ်စေတဲ့ယုံတရားယုံနာ၅ပါးခန္ဓာ၅ပါးအာနာ၅ပါးဓာတုစိတ်7ပါးကျောင်းကျောဆက်ပြိဿသမုပ္ပါဒသဘောတရားဆိုပြီးတော့ဒါဝိပဿနာရဲ့အကျုပ်ကအာယုန်နဲ့မိမိသိသိလို့ရတယ်အဲဒါစိတ်ကလေးနဲ့ယုံတရားသုံးဖို့ယုံနာ၅ပါးခန္ဓာ၅ပါးအာနာ၅ပါးဓာတုစိတ်7ပါးဆိုတာကတော့ဒုက္ခသစ္စာတရားကျောင်းကျောဆက်ပြိဿသမုပ္ပါဒသဘောတရားတွေကသမုဒိယသစ္စာတရားဒုက္ခသစ္စာတရားသမုဒိယသစ္စာတရား၅ပါးကိုမိမိကဉာဏ်နဲ့ပိုင်းခြားယူလို့ရနေပြီရနေတဲ့အတွက်အဲ့ဒီတရားနေတဲ့မှာလောကုတ္တရာတရားတော့မပါဘူးနော်လောကုတ္တရာတရားကတော့ဝိပဿနာဉာဏ်ရဲ့အရှုကအာယုံမဟုတ်လို့ဖိဖဲထားလိုက်အဲ့ဒါအဲ့ဒီယုတ်ဒီနာနေကိုသိသိလို့ရပြီအကြောင်းကျိုးချက်ပြိဿသမုပ္ပါဒသဘောတရားဒီလည်းသိသိလို့ရတော့နာမရူပပြိဖိဒဉာဏ်နဲ့ပြိဿပြိကဉာဏ်နှစ်ပါးရရှိနေတဲ့သူတော်ကောင်းသည်ဝိပဿနာရှိတော့မယ်ရှိလိုက်တော့မိမိကခုသိသိထားတာကယုတ်ဒီလည်းရှိတယ်ဉာဏ်ဒီလည်းရှိတယ်ယုတ်မှလည်းယုတ်နဲ့ဆိုင်နဲ့အရှင်းပါသိသိလို့ရပြီဒီအပိုင်းကနေစပြီးတော့ယုတ်အတူတူကိုပြုတ်လိုက်တော့ယုတ်အစ်စ်ကိုအာရုံယူပြီးဝိပဿနာရှုရတော့မယ်နံပါတ်ကြည့်လိုက်လို့ရှိရင်လည်းယူပါယုံသတ္တယုံကန္နရတယုံဖုဒ္ဓဘယုံဓမ္မယုံလို့ခေါ်ဆိုအပ်တဲ့အာရုံ၆ပါးကိုအာရုံယူပြီးဖြစ်ပေါ်နေတဲ့အထူးသဖြင့်ယုတ်နဲ့ဆိုင်7ပါးကိုအာရုံယူပြီးဖြစ်ပေါ်နေတဲ့နံတရားတွေကိုမိမိကသိသိကြအသိသိကြပြီးအာနာပါနနဲ့သမာဓိထိရောက်တဲ့ယောဂီဖြစ်နေတဲ့အတွက်အာနာပါနဇန်သရုဒ္ဓဇန်အတိဇန်၄ပါးလည်းသုတတေကြီးဖြစ်တယ်။ဉာဏ်တရားတွေလည်းသိသိတတ်ပြီးဖြစ်တယ်။အကျဉ်းရဲ့မိမိကဗုဒ္ဓနုတ္တိတို့မရဏနုတ္တိတို့အတုဘတို့မေတ္တာတို့စတဲ့သတုရာရကအဆောင်၄ပါးကမ္မဋ္ဌာန်းတွေကိုဆရာသမားဓမ္မသနိတိကျပင်ထားဖို့တဲ့ယောဂီဖြစ်ခွင့်ရင်လည်းမေတ္တာဇံကပရမဇံတတိယဇံတတိယဇံအတုဘဇံကတော့ပရမဇံအဲ့ဒီဉာဏ်တရားတွေကိုအထည့်ရှိအောင်ဗုဒ္ဓနုတ္တိနဲ့မရဏနုတ္တိကတော့ဥပ္ပဇ္ဇာဇံတရားတွေဖြစ်တယ်ဥပ္ပဇ္ဇာသမာဓိဖြစ်တယ်ကမ္မဝဇ္ဇာသမာဓိဖြစ်တယ်အဲ့ဒီနံရည်တွေကိုပါဘုဒ္ဓပြီးတော့ရှင်ပွားသုံးတာရပါဖြစ်တယ်။အဲ့တော့အဲ့လိုအရှုခံတရားတွေကသိဉာဏ်နေတော့ဘယ်တရားကနေစပြီးတော့ဝိပဿနာရှုမလဲ။ဒီဘိုင်းကိုဝိသုဒ္ဓိမဲ့အတ္တကရာဒုတိယဉာဏ်မျက်နှာ244မှာဖော်ပြထားပါတယ်နော်။ယေပိသသမ္မတန္တုပကာတေသူယေယတပကတဟောတိဒုက္ခိနာပရိက္ခံကိစ္စတိတေသူဒေနသမ္မတနံအရဝိတကံယေပိသအကျဉ်လောကီစိတ်ကလေးတဲ့ယုတ်တရားနံတရားတို့ဒီလီနမတနုဘကအနိစ္စဒုက္ခအနတ္တလက္ခဏာယေသုံးတန်ခြင်းကစုပွားသုံးတန်ခြင်းကထိုက်ကြံကြဝေကုန်၏တေတုထောယုံနံတို့တွင်ယေရူပရူပဓမ္မအချင်းယုတ်တရားနံတရားတို့သည်ယတအချင်းယောဂဝသရပုဂ္ဂိုလ်၏အတိညာ၌ပါကတာထိစလာကြကုန်သည်ဟွန်သည်ဖြစ်ကြလေကုန်၏ဒုက္ခိနာချမ်းမြမ်းသာသာလည်းကုကုပရိခဏဉာဏ်ဖြင့်ပိုင်းခြားယူနိုင်ခြင်းသို့ကိစ္စတိရောက်ရှိလာကြကုန်၏ဒီသူတို့သင်္ချာရလွယ်ကူရာယုတ်တရားနဲ့တရားတို့၌ဒီနာတို့ယောဂဝါစရပုဂ္ဂိုလ်သည်သမာသနာနိစ္စဒုက္ခအနတ္တဟုလက္ခဏာယေသုံးထံတင်ကစုပွားသုံးထံချင်းသမ္ပတနာလုံငန်းရက်ကိုအာရဝိဒဘံကြိုးစားအထုတ်ထိုက်ပေ၏ဒီလိုဖွင့်ထားတယ်နော်ဒီတော့ဝိပဿနာဉာဏ်ရဲ့အကျိုးကအာယုံဖြစ်တဲ့ပရမတ္ထဒါသယုတ်တရားနဲ့တရားတွေရှိကြတယ်အဲ့ဒီယုတ်တရားနဲ့တရားတွေကရေယုံနံကနေစပြီးတော့ဝိပဿနာရှုရမယ်ဆိုတဲ့အချက်ကိုအတ္တကရာဆရာတော်ကသင်္ချာယသိသိလို့လွယ်ကူရာယုံနာကနေစပြီးတော့ဝိပဿနာရှုပါဆိုပြီးဒီလိုညွှန်ကြားထားတယ်။အဲဒီတော့သင်္ချာယလွယ်ကူရာကနေစပြီးတော့ဝိပဿနာရှုရမယ်ဆိုတော့မသင်္ချာတဲ့ယုံနာ ဘင်းကြီးတော့မလွယ်ကူတဲ့ရုပ်နာကြီးကြတော့မရှူဘဲထားရတော့မလားလို့ဒီလိုမေးစရာရှိနော်ဒီချက်ကိုဒီကဆရာတို့ကတော့ရှင်းထားတယ်နော်ဒိဋ္ဌုတေနသမ္မာဒနာအာရဝိဓဗံယထာပကတဝိပဒနာဘိနိဝေသောတိကတ္တဝါသင်္ချာရလေကုညာယုတ်တိနန္ဒီ၌လက္ခဏာယေသုံးတန်တင်္ကာရှုပသုံးတန်ရှင်သမ္မာဒနာအလုံးစားရကိုကျိုးစားအထုတ်ထိုက်တယ်အထုတ်ပါလို့ပြောနေခြင်းသည်တဲ့ယထာပကတဝိပဒနာဘိနိဝေသောတိကတ္တဝါဝိပဒနာနှလုံးသွင်းတယ်ဆိုတာကသင်္ချာရသင်္ချာရကနေစပြီးနှလုံးသွင်းရတယ်လို့ဒီလိုနှလုံးပတ်ပြီးတော့အထက်ကဆရာတော်ပြောနေခြင်းဖြစ်တယ်အဲ့ဒီစကားလေးကြည့်ပြီးတော့ဝိပဿနာထရာပေါ်ရတာရှိရတယ်သင်္ချာရကိုသာရှိရတယ်ဒီလိုမှတ်ချက်ဆက်ကြတာပဲသို့တော့အထက်ကဆရာတော်ကနောက်ပိုင်းမှာတိကဆရာတော်ကနောက်ပိုင်းမှာဆက်ပြောထားပါတယ်နော်ဒီလိုဒီမှာမဟာဒီကဒုတိယအတွက်စာမျက်နှာ391မှာဖြစ်ပါတယ်ဘယ်လိုပြောထားလဲသစ္စာပန္နအနုပါဌာန်တိပိဥပါယေနဥပထာပိတဝါအနဝတိတတော်ဝဓမ္မတိတဗ္ဗပဏ္ဏထောသောပင်သင်္ချာယလောကူယကစယဝိပဒနာရှိပါသည်မှန်တော်လည်းပဲသစ္စာနောက်ကလ၌အနုပါဒံတိပိအတိဉာဏ်၌မထင်လားမမြင်လားသိတဲ့ယုတ်တရားနှံတရားတို့ကိုလည်းပဲဥပါယေနအကြောင်းဥပဒမိအဖြစ်ဥပထာပိတဝအတိဉာဏ်၌ထင်လားမြင်လားအောင်ပြုလုပ်၍အနဝတိတတော်ဝအကျဉ်အကြံမရှိကိုယ်စဉ်အောင်သာလျှင်နမတိတ္တဗ္ဗအနိစ္စဒုက္ခအနတ္တလက္ခဏာယေသုံးတာခြင်းကရှုပါသုံးတာထိုက်ပြီဒီလိုဖတ်ထားတယ်။သင်္ချာရလွယ်ကူရကနေစပြီးတော့ဝိပဿနာနှလုံးသွင်းရတယ်ဆိုတာကအရှင်းဘင်းပြောတာ။ဒါပေမဲ့လို့နောက်ပိုင်းရောက်လာတဲ့အချိန်အခါမှာအတိညာနဲ့မထင်လားမမြင်လားတဲ့ယုတ်ဒီနန္ဒီရှိနေသေးတယ်ဆိုရင်လေသူအတိညာနဲ့မထင်လားမမြင်လားသိတဲ့ယုတ်ဒီနန္ဒီကိုအကြောင်းဥပဒေမီအဖြစ်သင်္ချာအောင်ပြုလုပ်ပြီးတော့အကျွင့်အကြံမရှိကိုယ်စီအောင်သာရင်လက္ခဏာယေသုံးတန်တင်ပြီးတော့ဝိပဿနာဘာဝနာရှုပွားသုံးသပ်ပါလို့ဒီလိုညွှန်ကြားထားတယ်။အဲဒီလိုညွှန်ကြားခြင်းအရာဥစဉ်တော့ယုတ်ဒီနန္ဒီကတော့ကိုယ်စီအောင်ရှုရမလားမရှုရဘူးလား။ရှုရမယ်။သင်္ချာရလေးတက်တက်တာကွက်ရှုရမှာတော့မဟုတ်ဘူးနော်။သို့တော့ဒီအစ်စ်ကြီးဘယ်စင်းကနေညင်းနေလဲဆိုတာနည်းနည်းလေးတော့ပြန်ဆန့်ဖြစ်သွား။ဟိုကနမရူပပရိစ္ဆေဒဉာဏ်ကလည်းရပ်ပြီးပြီ။ပြည့်စုံပရိက္ခဉာဏ်လည်းရပ်ပြီးပြီ။သူရပ်ပြီးတဲ့သူတော်ကောင်းအတွက်ပြောနေတယ်စကား။ဒီနေ့မှကမ္မထမ်းကြောင့်လည်းဝင်သွားတယ်ယုတ်ဆိုတာဘာလဲမသိဘူး။နန်းဆိုတာဘာလဲမသိဘူး။ကျောင်းကျုပ်ရဲ့ပြိဿသမုပ္ပါဒဘောတရားဆရာကဘာလဲမသိဘူး။အဲဒီတော့မသိတာတွေဒီကုန်ကြီးချမ်းပြီးကမ္မထမ်းကြောင့်လည်းဝင်ထိုင်နေတဲ့ပုဂ္ဂိုလ်မှာချင်းချင်းထိုင်ထိုင်ကြီးပေါ်ရကိုယ်တိုင်ရှိပါလို့ပြောတဲ့စကားဟုတ်သလား။မဟုတ်ဘူး။ तू ပြောနေတာကနာမရူပပြိဿဉာဏ်နဲ့ပြိဿပြိဿဉာဏ်ရပြီးတဲ့သူတော်ကောင်းအတွက်ပြောတာ။ဒါမင်းလည်းအဲ့ဒီသူတော်ကောင်းရဲ့ဉာဏ်မှလည်းတစ်ခါတည်းရန်ဆိုတာကတတ္တိကယုတ်ဒီနန္ဒီကမထင်မရှားပြန်ပြန်ပြီးဖြစ်တတ်တယ်။အဲဒါကြောင့်တရားအထုတ်နေတဲ့ယောဂီတွေဒီနေ့ရှိလို့ယောဂီကရပြီနောက်တစ်နေ့ကျရင်ရှိလို့မရဖြစ်နေစိတ်တော့မပြတ်နဲ့ဘုနာမရူပပရိစ္ဆေဒဉာဏ်နဲ့ပြိစ္ဆာပရိကဉာဏ်တော့အသိရနေတဲ့သူတော်ကောင်းဆောင်မှာတခါတရံအသိဉာဏ်မှာမထင်လားမမြင်လားတဲ့ယောဂီနိုင်နေမရှိဘူးလားရှိနေသေးတယ်ဒါကြောင့်စိတ်မပြတ်ကြပါနဲ့ရှေ့ရှေ့မထင်ကြီးတယ်ဒီလိုပဲကြိုးပမ်းသွားကြနော်ဒီပိုင်းရောက်တော့မှတခါတလေအသိဉာဏ်နဲ့မထင်လားမမြင်လားတဲ့ယောဂီဉာဏ်ကရှိနေသေးတယ်ရှိနေကြရင်ဘာလုပ်မလဲဥပါယေနဥပဒဟာပိတဝါအကြောင်းဥပဒမိအဖြစ်ဒီယုတ်ဒီနန္ဒီကိုသင်္ချာအောင်ပြုလုပ်ပါအကြောင်းဥပ္ပံဘာ၄လဲဘုရားတို့ညီရစွာဘုရားဟောကကသမာဓိတုတ်တံခန္ဓာဝကကလည်းယုံပါဠိတော်ဆိုကြသို့နော်သမာဓိဘိက္ခုဘာဝိတသမာဓိတောဘိက္ခုဘိက္ခုယထာဘုဒ္ဓံပသနာတိစိတ္တယံတို့သမာဓိထူထောင်ကြသမထရှိနေတဲ့ယန္တိဟောတိုင်းမှာဆိုတိမယ်လို့ဒီလိုပြဟောထားတယ်။အဲဒီဟောချက်ချက်ကိုကိုးကားပြီးတော့အတ္တကရဆရာတော်မြတ်ကပညာပေါ့နော်။ပညာရဲ့အနိကဆုံးပဋိဋ္ဌံကိုထုတ်တဲ့အပိုင်းမှာသမာဓိတော်ယထာဘုဒ္ဓံဇာနာတိပတ္တိတိဝဆနာတော်သမာဓိတတပဋိဋ္ဌာဏံဆိုပြီးဒီလိုဖွင့်ထားတယ်။ပညာဖြစ်ပေါ်စေတတ်တဲ့အနိကဆုံးအကြောင်းတရားဒီသမာဓိပဲ။ဒီလိုဆိုရကပညာဆရာကအခုဒီမှာဘာကိုပညာခေါ်လဲဗုဒ္ဓအဘိဓမ္မာနိယနော်ဘုရားရှင်ကဒီသမ္မာဒိဋ္ဌိဆိုတဲ့ပညာဆရာအတူတူပါပဲဒီသမ္မာဒိဋ္ဌိခေါ်တဲ့ပညာကြီးတွေစေတသိက်ကိုမြတ်စွာဘုရားကမဟာသတိပ္ပဏသုတ်ဓမ္မအတိအကျတရားကိုထုတ်ပြီးရှင်းထားပါတယ်နော်ဒုက္ခဉာဏံဒုက္ခသမုဒိယဉာဏံဒုက္ခနိရောဓဉာဏံဒုက္ခနိရောဓဂါမိနိယပရိပရာယဉာဏံဆိုပြီး၃ချက်ဖွင့်ထားတယ်ဒုက္ခသစ္စာတိတာသမ္မာဒိဋ္ဌိသမုဒိယသစ္စာတိတဲ့ဒုက္ခသစ္စာတိတဲ့ဉာဏ်ဒီသမ္မာဒိဋ္ဌိသမုဒိယသစ္စာတိတဲ့ဉာဏ်ဒီ သမာဓိတိနိရောဓသစ္စာသိတဲ့ဉာဏ်သည်သမာဓိတိမဂ္ဂသစ္စာသိတဲ့ဉာဏ်သည်သမာဓိတိဖြစ်တယ်အဲ့ဒီသမာဓိတိကိုပဲပညာလို့ခေါ်ပါတယ်သူသမာဓိတိခေါ်တဲ့ပညာရဲ့ဖြစ်ပေါ်လာစေတတ်တဲ့အနိစ္စဆုံးအကြောင်းတရားသည်ဘာလဲလို့ပြီးတော့သမာဓိဒါဖြင့်ဒုက္ခသစ္စာသိတဲ့ဉာဏ်ဖြစ်ရဲ့အတွက်အနည်းဆုံးအကြောင်းဟာဘာလဲသမာဓိသမုဒိယသစ္စာသိရဲ့အတွက်အနည်းဆုံးအကြောင်းတရားသည်ဘာလဲသမာဓိအဲ့ဒီသမာဓိကိုပြန်ထူထောင်ရမယ်ဒါကိုအကြောင်းဥပ္ပတ္တိအဖြစ်သင်္ခါမြင်တော့အောင်ပြုလုပ်တယ်ဒါကတစ်မျိုးနော်နောက်တစ်မျိုးကတော့ဒီဝိသုဒ္ဓိမေအထက်ကရာမှာရုပ်ပိုင်းနဲ့ပတ်သက်ပြီးတော့သူကဖွင့်ထားတာရှိတယ်နော်ဒါကြောင့်ဒီရုပ်တရားတွေမှာမိမိဉာဏ်ထဲမှာမထင်လားမမြင်လားဘူးဆိုလို့ရှိရင်တော့သမာဓိကိုပြန်ပြီးတော့ထူထောင်ရတယ်အဲ့ဒီသမာဓိထူထောင်ပြီးတဲ့အချိန်ခါကျတော့မှယုတ်တရားတွေရဲ့အဓိကအကြောင်းရင်းကဘာလဲဓာလေးပါယုတ်တရားတွေဒီဓာလေးပါမှာဓာလေးပါကိုခွင့်ပြုပြီးတော့ဖြစ်နေကြတယ်မဟာဘုဒ္ဓဓာလေးပါကိုခွင့်ပြုပြီးတော့ဥပါဒါယတိကဖြစ်တော့မဟာဘုဒ္ဓဓာလေးပါကိုပြန်ပြီးတော့သိစေရတယ်သိစေတဲ့အချိန်ကမှယုတ်ကလတ်တွေမြင်ယုတ်ကလတ်တွေမှာဆက်လုပ်ပြီးဓာလေးပါသိစေရတယ်အဲ့ဒီဓာလေးပါကိုထပ်ခါသိစေရရင်ဘာဖြစ်လဲဒီမေသန္တာရောမဟာဘုဒ္ဓပရိက္ခဏန္တတာဥပါဒါရူပံဘဂတံဟောတိဟောသမောဟဥဒ္ဒရိသက္ကရာသမေနာ141ကပြောနေတယ်မဟာဘုဒ္ဓဓာလေးပါကိုကလတ်တင်းကလတ်တင်းမှာသိစေနိုင်ရင်သူကလည်းအတွင်းမှာဒီရှိနေတဲ့ဥပါဒာယုတ်တွေဒီသင်္ချာလာပါလိမ့်မယ်လို့ဒီလိုဖွင့်ထားတယ်။ဒါကြောင့်ဥပါဒာယုတ်တွေကရှုရတာဖြစ်နေလို့အတိအမှန်မှမထင်လားမမြင်လားဖြစ်နေခဲ့မယ်ဆိုလို့ရှိရင်တော့ဥပါဒာယုတ်တွေကိုသင်္ချာစေတတ်တဲ့အကြောင်းဥပါဒမီတွေပါလဲ။ကလတ်တိုင်းမှာရှိတဲ့ဓာတ်ကြီးလေးပါကိုဉာဏ်သိသိပါသိသိလိုက်ရင်ဥပါဒာယုတ်တွေသင်္ချာလာမယ်။အတိအမှန်မထင်လားမမြင်လားတဲ့ယုတ်တရားတွေကိုသင်္ချာအောင်ရှုပါမယ်ဆိုတဲ့အရေးကြီးတစ်ခုပဲဒါနောက်နည်းနော်နန္ဒရားတွေကအဋ္ဌညာမှာမထင်လားမမြင်လားဖြစ်နေဘာလို့မလဲ။သာသေပနတတေနတေနမုခေနအရူပံပရိက္ခေတဝါအရူပံပရိက္ခဏတောဒုက္ခမာတာအရူပံနာဥပ္ပန္ထာတိတေနဒုရဏိစေဘံအခတဝါရူပမေဝပုဏ္ဏပုဏ္ဏဓမ္မတိတဗ္ဗမနတိခတဗ္ဗပရိက္ခေတဗ္ဗဝသုဘေတဗ္ဗံ။ဒီနေ့ကပြောခဲ့ပြီနော်။နန္ဒရားတွေကိုသိသိတဲ့နိစ္စနဲ့ကဖတာကသိသိတဲ့နိဝေနာကစသိသိတဲ့နိအသိသိဝိညာဉ်ကစသိသိတဲ့နိဆိုသုံးနည်းရှိတယ်။နောက်တစ်မျိုးပြောရင်တော့ခန္ဓာငါးပါးဤအာရဏသံဃာပါးဤတရားချက်ပါးဤဆိုပြီးတော့ယုံနာသိစေအနည်းတွေလည်းရှိတယ်။အဲ့ဒီနည်းအမျိုးမျိုးနဲ့ယုံတရားတွေကိုသိစေပြီးတဲ့အချိန်ကမှနန္တရားကိုသိစေဖို့ကြိုးစားအထောက်တဲ့ယောဂီသောပုဂ္ဂိုလ်အဖို့နန္တရားတွေကအလွန်အလွန်သိမ့်မွေ့နေတဲ့အတွက်ကြောင့်အသိဉာဏ်နဲ့မထင်လားမမြင်လားဖြစ်နေခဲ့မယ်ဆိုရင်သူယောဂီပုဂ္ဂိုလ်ဒီနန္တရားသိစေတဲ့လုပ်ငန်းရတာဝန်ကြီးကိုစွန့်ပစ်ပြီးချမှတ်ထားပဲရူပာမေဝပုဏ္ဏပုဏ္ဏသမ္မတိတဗ္ဗမနတိကတဗ္ဗပရိက္ခေတဗ္ဗဝဟုတုဘေတဗ္ဗယုတ်တရားကုသလင်ကြည်ဖံများစွာထက်ခါထက်ခါသုံးခါနေပါနှလုံးသွင်းနေပါညာနဲ့ပိုင်းခြားယူပါညာနဲ့ပိုင်းခြားမှတ်သားနေပါအဲ့ဒီလိုမှတ်သားလိုက်လို့ရှိရင်ဘာဖြစ်မလဲယန္တာယန္တာဟိတရူပံသူဝိခာလိတဟောတိနိစ္စတံသူပရိသုတ်ခံတထာတထာတရားရမဏအရူပဓမ္မတရားမေဝပါကတာဟောတိအခြင်းအခြင်းအခြင်းအားဖြင့်ယုတ်တရားဒီကောင်းမွန်စင်ကြယ်တန်ရှင်းလာတဲ့အဋ္ဌညာမှာထို့တော့ရှင်းစင်ကြယ်လာပြီဆိုလို့ရှိရင်တော့ထိုယုတ်တရားကိုအာယုံယူပြီးဖြစ်ပေါ်နေတဲ့နန္တရားတွေဒီတရားမေဝဘာဂတာဟောဒီအလိုလိုထင်ရှားလာနိုင်မယ်နန္တရားတွေမထင်ရှားရင်ထင်ရှားအောင်ပြုလို့ရမယ်အကြောင်းဥပ္ပတ္တိဒီပါလေယုတ်ကိုထက်ခါထက်ခါသိပြီးရဒါဟာအကြောင်းဥပ္ပတ္တိပဲဒီအကြောင်းဥပ္ပတ္တိကတော့ဝိသုဒ္ဓိမေအထင်ကရာယုတ်တရားတွေဆံမျက်နှာနဲ့ဝိသုဒ္ဓိမေအထင်ကရာဒုတိယအတွက်သံမျက်နှာ225မှာလာနေတဲ့သမ္မာချက်ဖြစ်ပါတယ်နော်အဲ့ဒီလိုအကြောင်းဥပ္ပေဓမ္မီအဖြင့်အသိဉာဏ်နဲ့မထင်လားမမြင်လားသိတဲ့ယုတ်တရားဉာဏ်တရားတွေကိုအသိဉာဏ်နဲ့ထင်လားမြင်လားအောင်ပြုလုပ်ကြည့်ခြင်းအကျွေးအကြံမရှိကုန်စင်အောင်လက္ခဏာယင်သုံးတန်တင်ပြီးရှုဘောသုံးတတ်ပါဆိုပြီးတော့ပိစ္ဆာပါဏအနုပါဌံတေပြီးဥပါယေနဥပါထာပိတဝအနဝတေတာတောဝသမ္မတိတဗ္ဗဒီလိုဝိသုဒ္ဓိမေမဟာဒီဃဒုတိယအတွက်သံမျက်နှာ390နဲ့1မှာဖွင့်ဆိုထားပါတယ်နော်ဘာဖြစ်လို့ဒီယုတ်ဒီနန္ဒီကိုအကျဉ်းချမယ်ရှိကိုယ်ကင်အောင်သိရတယ်လေလို့မြင်ရင်ဝိသုဒ္ဓိမေမဟာဒီဃဆရာတော်ကသူ့ရဲ့ဝိသုဒ္ဓိမေမဟာဒီဃဒုတိယအတွဲသံမျက်နှာ350နဲ့ရှိပါနော် ဒီနည်းအနဝဒေသာတော့ပရိညာဧကန္တတော့ဝိရဇိတဗ္ဗံသတိဖြင့်သူကဖွင့်ဆိုထားပါတယ်ဒီယုတ်ဒီနန္ဒီဆိုတာအကျဉ်းချမရှိဂုံစင်အောင်ပရိညာပညာတွေဖြင့်ပန်းခြားသိရမယ်ဆိုယုတ်ဒီနန္ဒီအပေါ်၌ဒွေတတမဏိတွင်တဏှာကိုလည်းကျင့်ပြအယုတ်သိမ့်ဆုံးကြီးတော့အောင်ကျင့်ရမယ်ဘာကြောင့်လဲဘုရားရှင်ကိုရိုရင်ကသလာယရဏဝေကသံယုတ်ပါဠိတော်အပရိဇာဏနာသုတ်တံမြတ်မှာသဗ္ဗံဘိကဝေအနာဖိဇာဏအပရိဇာဏအဝိရာပြံအပဇဟံအဘဘောဒုက္ခခရာယမေယလသဗ္ဗံသကောဘိကဝေအပိဇာဏပရိဇာဏဝိရာဇယံပဇဟံဘဘောဒုက္ခခရာယဒီလိုဘုရားဟောထားတယ်ဆိုပြီးဘုရားဟောဒေသနာတော်ကိုကိုးကားပြီးတော့သူကဆုံးဖြတ်ချက်ချထားတယ်ဆိုဘုရားဟောဒေသနာတော်ပါဠိကဘာပြောလို့တလဲဘိက္ခဝေစေတယံတို့သဗ္ဗံအလုံးစုံသောယုတ်တရားဏတရားကိုအနာဘိဇာဏအနာဘိဇာဏတို့ညာတပရိညာပညာဖြင့်ပိုင်ချမဆိုးတွင်မသိသည်ရှိသောအပရိဇာဏအပရိဇာဏတို့အတိရဏပရိညာပညာဖြင့်ပိုင်ချမသိသည်ရှိသောအဝိရာဇယံအဝိရာဇယံတို့ဘာနာပရိညာပညာဖြင့်သောယုတ်တရားနဲ့တရားတို့အပေါ်၌တွေ့တတ်တတ်မဲ့အနေနဲ့တဏှာတရားကိုကျင်းပြယုတ်သိမ့်ချုပ်ငြိအောင်မခြင်းနိုင်ခဲ့သည်ရှိသောအပဇဟံအပဇဟံတို့ထို့အလုံးစုံသောယုတ်တရားနဲ့တရားတို့အပေါ်၌တွေ့တတ်တတ်မဲ့အနေနဲ့တဏှာတရားကိုမပယ်စွန့်နိုင်ခဲ့သည်ရှိသောဒုက္ခခရာယဒုက္ခကုန်ခြင်းသာအဘကိုမထိုက်တံမီအလုံးစုံသောယုတ်တရားနှံတရားခန္ဓာငါးပါးဥစ္စဒဗိဒအတိတ်ဘိဒအတန်တန်နှစ်ပါးအဲ့ဒီအတွင်းပါတိရှိနေတဲ့ယုတ်တရားနန္တရားခန္ဓာငါးပါးတို့ကိုညာတပရိညာဒီရဏပရိညာဝဟာနပရိညာလို့ခေါ်ဆိုအပ်တဲ့ပရိညာပညာသုံးမျိုးဖြင့်ပိုင်ခံမသိခင်ဒုက္ခပဲနည်းမှာမကုန်နိုင်ဘူးလို့ဘုရားကဒီလိုဟောထားတယ်ဒီချက်ကြောင်းညာလှမ်းပြီးတော့လည်းမြတ်စွာဘုရားပဲလို့ဟောလဲဘိက္ခဝေစေတယံတို့သာသောရှင်จิตတော်ကသဗ္ဗံအလုံးစုံသောယုတ်တရားနန္တရားကိုအဘိဇာဏံအဘိဇာဏံတို့ညာတာပရိညာပညာဖြင့်ထိုတွင်ပြင်းမြင်ခဲ့သည်ရှိသောပရိဇာဏံပရိဇာဏံတို့တိရဏပရိညာပညာဖြင့်ပိုင်ချာတိခဲ့သည်ရှိသောဝိရဇယံဝိရဇယံတို့သို့အလုံးစုံသောယုတ်တရားနန္တရားခန္ဓာငါးပါးတို့အပေါ်၌တွေ့တတ်တတ်မည်တဲ့တဏှာတရားကိုကျင်းပြယုတ်သိမ့်ချုပ်ငြိအောင်ကျင့်နိုင်ကြသည်ရှိသောပဇဟံပဇဟံတို့သို့အလုံးစုံသောယုတ်တရားနန္တရားတို့အပေါ်၌တွေ့တတ်တတ်မည်တဲ့တဏှာတရားကိုဘာဟာနပရိညာပညာဖြင့်ပယ်ဆွန့်နိုင်ကြသည်ရှိသောဒုက္ခခရာယဒုက္ခကုန်ခြင်းခါဘဘောထိုက်တံပေ၏ဒီလိုဘုရားဟောထားတယ်။အဲ့ဒီဘုရားဟောဒေသနာတော်ကိုကိုးကားပြီးတော့ဒီသာဆရာတော်ကဘုရားရှင်ကဒီလိုဟောထားတဲ့အတွက်အလုံးစုံသောယုတ်ဒီနန္ဒီကုဒ်ဧကံပိုင်းခြားတိရမယ်တရားလည်းမှန်တယ်။ဆိုအလုံးစုံသောယုတ်ဒီနန္ဒီဘောနဲ့တွေ့တတ်မယ်နည်းတဲ့တဏှာတရားကိုကျင့်ကြံယုတ်သိဉာဏ်ကြီးအောင်ကျင့်ရမယ်ပယ်စွန့်နိုင်ရမယ်လို့ဒီလိုသူကဆုံးဖြတ်ထားပါတယ်နော်။အဲ့ဒီလိုဆုံးဖြတ်ထားတဲ့အတွက်ကြောင့်ခုဒီသမထနာဉာဏ်ပိုင်းရောက်လာတဲ့အပိုင်းမှာလဲအကျဲအကြံမရှိကိုသင်အောင်ပဲထမှန်ပြီးယူပါသုံးသပ်ဖို့ရန်အတွက်သူကထမှန်အတီးပြုပြီးဆုံးဖြတ်ချက်ပေးနေတာဖြစ်တယ်။ဒါကြောင့်ဘုရားရှင်ကလည်းယုတ်ဒီနန္ဒီကိုအကုန်လုံးယူအောင်လို့ဟောတယ်။အကျံကရာဆရာတော်ဒီကဆရာတော်မြတ်ကလည်းယုတ်ဒီနန္ဒီကိုအကုန်လုံးယူပါသုံးသပ်ဖို့ရန်ညွှန်ကြားနေတယ်နော်။အဲ့ဒီလိုညွှန်ကြားတဲ့အပိုင်းမှာဒီနေရာမှာဘုဒ္ဓတအဖြစ်ကြားပြခြင်းပရိညာပညာသုံးပါးအကြောင်းပြောကြရအောင်။ဒီပရိညာပညာနဲ့ပတ်သက်လို့အတူတူပြောမယ်ဆိုလို့ရှိရင်တော့နာမရူပပရိစ္ဆေကဉာဏ်နဲ့ပြည့်စုံပရိကဉာဏ်ကိုဉာဏ်တပရိညာလို့ခေါ်တယ်။ဉာဏ်တပရိညာဆိုတာကတော့ဝိပဒနာဉာဏ်ဖြင့်ပြည့်ပြည့်သိတတ်တဲ့ဝိပဒနာဉာဏ်ရဲ့အရှုကအာယုန်ဒီကိုကောင်းစွာပိုင်းခြားမှတ်သားတတ်တဲ့ဉာဏ်ကိုဉာဏ်တပရိညာလို့ခေါ်တယ်။ဝိပဒနာဟူသည်နာမရူပပရိစ္ဆေကဉာဏ်အယတ်သိသိထားတဲ့ယုတ်တရားနန္တရားဣတိယပရိကဉာဏ်အယသိသိထားတဲ့အကြောင်းကျိုးစပရိကအတမှုကသဘောတရားဒုံတမှုရိယသိယုတ်တရားနံပြန်တိကဒုက္ခသစ္စာကျောင်းကျိုးစပရိကသမုပ္ပသဘောတရားတိကတမှုရိယသစ္စာဒုဒုက္ခသစ္စာတရားတမှုရိယတိကသစ္စာတရားနှစ်ပါးကို လက္ခဏာရတ္တသူစုပရံပရထာနိအပြင်ပိုင်းခြားသိကြမယ်ဆိုရင်အတိအနာကအပိစုပံကာလသုံးပါးဣကဒဗိကသန္တနှစ်ပါးအတွင်းမှာလက္ခဏာရတ္တသူစုပရံပရထာနိအပြင်ပိုင်းခြားသိကြမယ်ဆိုရင်နော်သောတိနေတဲ့ဉာဏ်ကဉာဏပရိညာပညာလို့ခေါ်ပါတယ်ဒါကတော့လောကီပဲနော်နော်တိရဏပရိညာဆိုတာကတော့ဝိပဿနာဉာဏ်ဖြင့်အရပြောရင်သမထနာဉာဏ်နဲ့ဥရပြဉာဏ်ကိုဆိုလိုပါတယ်။သမထနာဉာဏ်ကထိုဉာဏ်တော့ပရိညာပညာဖြင့်ပိုင်းခြားသိထားတဲ့ပိုင်းခြားမှတ်သားထားတဲ့ယုတ်တရားနံတရားနဲ့ကြောင်းကြောင်းကျက်ပြိစ္ဆာသဘုတ်ကသဘောတရားတွေကိုအနိစ္စဒုက္ခအနတ္တလက္ခဏာရေးသုံးတာတင်ပြီးရှုပွားသုံးတာတဲ့ဉာဏ်ပဲ။အဲဒီရှုပွားသုံးတာတဲ့အပိုင်းမှာသူကအတိတ်နာကပြုစုဘံကကာလ၃ပါးဣဇ္ဇဒဗိဒ္ဓသန္တာ၅ပါးဟောလာရိကဒုက္ခမဟိနပဏိဒဒုရသန္တိကလို့ခေါ်ဆိုအပ်တဲ့အလုံးပေါင်းခဲ့တော့ဒုက္ခတို့မျိုးသောအခြင်းအပြင်ဒီနည်းတဲ့ခန္ဓာ၅ပါးယုံတရားနာတရားတွေကိုလက္ခဏာရေသုံးတာတစ်ခါကြည့်တင်ပြီးရှုပါသုံးသပ်တဲ့လုပ်ငန်းခွင်ဤတစ်ခုဖြစ်ပါတယ်ဒုက္ခနေတဆက်ပြပြီးတော့နောက်ဆုံးဉာဏ်တွေကရင့်ကျက်လာတဲ့အခါသောယုံနံတို့ကိုပရမတ်တို့ခဏပိစုပန်တို့ဆိုင်အောင်ရှုပတ်သုံးတာနှိမ့်နေရင်တော့ဥဒိယပြဉာဏ်ပဲကူးသွားပြီ။သောဥဒိယပြဉာဏ်ကလည်းဒီဖြစ်ဖြစ်ရင့်ကျက်လာတဲ့လို့ဥဒိယပြဉာဏ်အကျဉ်းရှုပတ်ဤအဖြစ်ရှုပတ်သုံးတာနှိုင်းလို့ဉာဏ်တွေကသိရင့်ကျက်လာရင်တော့ဥဒိယပြဉာဏ်အရင်ပိုင်းတော့ကူးသွားပြီ။သောတမ္ပတနာဉာဏ်နဲ့ဥဒိယပြဉာဏ်နှစ်ပါးတို့သည်ယုံနံကြောင့်ကြောတင်္ခါရတရားစုတို့ဤအနိစ္စဒုက္ခအနတ္တအခြင်းအရာကိုသုတ္တဆင်ခြင်ဆုံးဖြတ်ချက်ချနိုင်တဲ့ဉာဏ်လေးဖြစ်လို့သူတို့ကိုတိရဏပရိညာပညာလို့ခေါ်ပါတယ်။ဝဟာနပရိညာပညာဆိုတာကတော့ဉာဏ်ကဉာဏ်ကကြီးစားပြီးတော့အထက်ပိုင်းဝိပဿနာဉာဏ်အလုံးကိုဝဟာနပရိညာပညာလို့ခေါ်တယ်။မေသိပေသိတဲ့ကြည်နတာဒီကိုထောဝိပဿနာဉာဏ်လေးကဒီင်္ဂအဖြစ်ပေသသွားတယ်ဒီဖြင့်သိတတ်တဲ့ယုံနာကြောင့်သင်္ခါရတရားစုတို့ရဲ့အနိစ္စဒုက္ခအနတ္တအခြင်းအရာတွေကိုလည်းကောင်းစွာသိသွားတယ်။ဒါကြောင့်သူတို့ကိုဝဟာနပညာပညာလို့ခေါ်ပါတယ်။ဒါကလောကီပညာပဲ။လောကုတ္တရာပညာပဲအနည်းငယ်ပြောခဲ့မယ်ဆိုရင်တော့သောတာပန်အစရှိတဲ့အရိယာသရောကောင်းတွေကမင်းညာဘုံညာတို့ဖြင့်အတ္တငတ္တအမြင့်တနိဗ္ဗာန်ကိုမြင့်ဖောက်ပြုတဲ့အချိန်ခါမှာပါရမဏပရိဝိဒအနေနဲ့အတ္တငတ္တအမြင့်တနိဗ္ဗာန်ကိုသာလျှင်တည့်ရမြင့်ဖောက်ဆွံ့ဖောက်ပြီးပါတယ်။အတ္တမောဟပရိဝိဒအနေအဖြင့်လက်သစ္စာ၄ပါးလုံးသိခြင်းကိစ္စပြီးပါတယ်။ကိစ္စသိပြီးအဖြင့်ပြီးတယ်။အတ္တမောဟပရိဝိဒဆိုတာကတော့မိစ္ဆာလေးပါးကိုမသိအောင်ဖုံးလန်းတတ်တဲ့မောဟတရားကိုဒီအရိယာမေတ္တရားကအကျွမ်းနဲ့ပယ်တတ်လိုက်တယ်။မသိမှုမောဟကိုပယ်လိုက်တဲ့အတွက်သိမှုဓာတ်အရှင်အဝါဒီတို့ယောဂီသူတော်ကောင်းအရိယာသူတော်ကောင်းရဲ့ယုံနာတန်တန်အရှင်နဲ့ဂိမ်းဝပြီးကျင်းခဲ့။မသိမှုပျောက်ွယ်နေတဲ့အတွက်မိစ္ဆာလေးပါးကိုမသိမှုမောဟဓာတ်ကပျောက်ွယ်သွားပြီးဖြစ်တဲ့အတွက်သူအရိယာသူတော်ကောင်းဒီဒုက္ခဒိဋ္ဌာကိုအခြင်းမြေပြန်ပြီးရှုအခြင်းမြေတိ။သမုဒိယဒိဋ္ဌာကိုအခြင်းမြေပြန်ရှုအခြင်းမြေတိ။ဒီဒုက္ခဒိဋ္ဌာသမုဒိယဒိဋ္ဌာနှစ်ပါးကဝိပဿနာဉာဏ်ရဲ့အရှုကအာယုန်နေဖြစ်တဲ့အတွက်ဝိပဿနာဉာဏ်ရဲ့အရှုကအာယုန်ဖြစ်တဲ့ဒိဋ္ဌာတရားနှစ်ပါးကိုပိုင်းခြားသိတဲ့ပရိညာကိုတော့ညာတပရိညာလို့ပဲခေါ်ပါတယ်။တပ္ပရိယသရောကောင်းတို့သည်ဒီဒုက္ခဒိသတရားသမုဒ္ဒဒိသတရားကိုလှမ်းပြီးစိတ်လေးတွေနဲ့ဒီပြိုင်တဲ့ဒုညာနပါတို့ရဲ့ဖြစ်ပြဥဒိယပြအတဘောကိုချက်ချင်းတက်ဝင်သွားတယ်။ချက်ချင်းတက်ဝင်သွားတဲ့အတွက်ဒီဒုက္ခဒိသသမုဒ္ဒဒိသတရားတို့ရဲ့အနိစ္စဒုက္ခအနတ္တအခြင်းအရာကိုမသိအောင်ဖုံးထားတဲ့မောဟကိုလည်းအရိယာမေတ္တရားကပယ်ရှားပြီးဖြစ်တဲ့အတွက်ဒိသသည်ဒီအဖြစ်ဒီဒုက္ခဒိသတရားသမုဒ္ဒဒိသတရားတို့အပေါ်၌အနိစ္စဒုက္ခအနတ္တဟုသုခံခြင်းခြင်းဆုံးဖြတ်ခြင်းချနိုင်တဲ့ဉာဏ်စွမ်းအားနဲ့အလုံးလုံးပြီးပြီးသွားတယ်။ဒီရဏပရိညာလည်းအမြင်ရတယ် ဒါကဒီအရိယာမေတ္တရားဒီပဲတဲ့ပဲတဲ့ကြည်တာဒီကိုပဲတဲ့။အကျွဲမဲ့သမုတ်စေတာအဖြစ်ပဲတဲ့။ဒီပင်ဒီတဲ့အာတင်္ဂတတအငိဒ္ဒနိဗ္ဗာန်ကိုအာရမဏမတိဝိဒအဖြစ်ဖင်ဖောက်သည့်ပဲတဲ့ပဲတဲ့ကြည်တာဒီကိုအကျွဲမဲ့ပဲတဲ့အတွက်ပဟာဏဒီပင်ဒီတဲ့အာတင်္ဂတတအငိဒ္ဒနိဗ္ဗာန်ကိုကိုယ်တိုင်မျက်မှောက်အာရမဏပရိဝေဒသဘောအဖြစ်ဖင်းပေါက်ပြီးတဲ့အတွက်ပရိညာဒါကြောင့်အရိယာမတရားသည့်ဗဟာဏပရိညာအဖြစ်ဖြစ်ဒါကြောင့်ဒိဋ္ဌာတိတိအဖြစ်အရိယာမတရားသည့်ညာတပရိညာနဲ့အငြိရတယ်သီရဏပရိညာနဲ့အငြိရတယ်မௌဇ္ဇအဖြစ်တော့ဗဟာဏပရိညာအငြိရတယ်အဲ့ဒီလိုပရိညာပညာသုံးမျိုးဖြင့်လောကီပရိညာလောကုတ္တရာပရိညာလို့ခေါ်ဆိုအပ်တဲ့ပရိညာပညာသုံးမျိုးဖြင့်အလုံးစုံသောယုတ်ဒီနန္ဒီအပေါ်၌ကိုယ်တိုင်မျက်မှောက်သိဖို့မသိကြဘူးဆိုရင်ဒုက္ခပဲဒီနဲ့မှမကုန်နိုင်ဘူးကိုယ်တိုင်မျက်မှောက်သိဖို့ဒီမှာဒုက္ခကုန်နိုင်မယ်လို့ဘုရားရှင်ကိုယ်တော်တိုင်ကခေါ်ထားတယ်ဒါကြောင့်ဝိပဿနာတရားရှုဖို့တဲ့အချိန်ခါမှာသင်ကြားရလွယ်ကူရာယုတ်ဒီနန္ဒီကစပြီးရှုရတာမှန်တော်လဲအာထုဇ္ဇယောဂီအတွက်တာထိုးထွင်းကြချက်ဖြစ်ပါれ။နောက်ပိုင်းလောကုရာအတိညာနဲ့ရှင်းရှားရလောကုရာယုတ်ဒီနန္ဒီကိုအနိစ္စဒုက္ခအနတ္တလက္ခဏာရေးသုံးတန်တစ်လက်ကြီးရှင်းပြီးရှုပ်ပါသုံးတန်ပြီးတဲ့အခါအတိညာနဲ့မထင်လားမမြင်လားသိတဲ့ယုတ်ဒီနန္ဒီကိုလည်းအကြောင်းဥပ္ပေတမီအဖြစ်အတိညာနဲ့ထင်လားမြင်လားအောင်ပြုလို့ရတယ်။အကျဲအကြံမရှိကိုယ်ဒီအောင်ပင်အနိစ္စဒုက္ခအနတ္တလက္ခဏာယေသုံးတန်တင်ပြီးရှုပ်ပါသုံးတရမယ်လို့ဒီလိုပုံပြီးဆုံးဖြတ်ချက်ချပေးထားပါတယ်နော်အဲဒီဆုံးဖြတ်ချက်အရယောဂီသူတော်ကောင်းဒီအလုံးစုံသောယုတ်ဒီနန္ဒီဘုရားဝိပဿနာရှုရတော့မယ်မရှုခဲ့ရင်မဖြစ်နိုင်ပါရမလားမရနိုင်ဘူးမရနိုင်တဲ့အတွက်အဲဒီလိုရှုတော့မယ်ဆိုတော့ဘယ်ယုတ်ကဘယ်နံကစမလဲလို့မေးရင်တော့သင်္ချာရလကုယကစတယ်နေဆိုတော့ယောဂီတွေဒီဌာနမှာဆိုတော့ရေပုံညာအဖြစ်ယောဂအစပြီးသင်ပေးထားနော်ရေပုံညာအဖြစ်ယောဂနဲ့စပြီးသင်ပေးထားတဲ့အတွက်ယောဂနဲ့စပြီးတော့ဝိပဿနာရှိရင်လွယ်တာလည်းတွေ့ရတယ်တစ်ခါယောဂမှာလည်းအတိတ်ဝိသုဘအနာဂတ်ကာလသုံးပါးဣဂဒမိဒ္ဒတဏ္ဍနှစ်ပါးရှိတဲ့အနေနဲ့ဝိသုဘံယုံနာကဝိသုဘံယုံတရားတွေကယုံတရားတွေကိုစပြီးဝိပဿနာရှိရင်ယောဂီတွေမှာအဋ္ဌညာပို့ပြီးသင်လွယ်မြင်လေတာကိုတွေ့ရတယ်။ဒါကြောင့်ဝိသုဘံယုံတရားတွေကလည်းစပြီးရှိနေပါတယ်။အဲဒီလိုရှိတဲ့အပိုင်းမှာယောဂီတို့ကောင်းက6ခန္ဓာ42ခန္ဓာတမှာတည်ရှိနေတဲ့ယုတ်အဖြစ်တွေကိုဆုံးကုန်ပြီးတော့သိပြီပါ။လေကြီးပြီးတဲ့အချိန်မှာထိုယောဂီတို့ရဲ့ဖြစ်ပြီးပြည့်ပြီးတဲ့သဘောတည်းကိုဉာဏ်နဲ့ဉာဏ်ကြည့်ပြီးအနိစ္စလို့တွင်တွင်ရှုပါအဲဒီလိုတွင်နေရှုနေရာကနောက်ဆုံးအနိစ္စဥပါဒဏ်ဉာဏ်ဤကတော်တော်လေးရင့်ကျက်လာပြီးသွက်လာပြီးဆင်းတော့ဗိဓာအပြောင်းကြည့်ဗိဓာမှာလည်းသောက္ခဏ42ခုတ္တသာရှိတဲ့ရုပ်တွေကိုရောက်သမီးမှာပုဂ္ဂိုလ်ကတဝက်ခွဲပြဝေဖန်မှုမပြုပဲဗိဓာချင်းတူလို့သံဃာပေါင်းစုခြုံငုံပြီးတော့ရှုပွားသုံးတာပါလက်နဲ့လောကလို့ခေါ်ဆိုအပ်တဲ့သစ်ပင်ကြီးကြီးတော်တော်ရှင်ငွေလျာအစရှိတဲ့ဒါနဲ့အရာဝတ္ထုဉာဏ်ရှိတဲ့ကိုလည်းတလေးပါဆက်ပြီးဘောဥဒ္ဒဇယုတ်ဒီကိုဓာတ်ခွဲပြီးတော့ပရမတ်ကိုညာအမြင်ဆိုင်အောင်သိပြီးပြီးတဲ့အခါထုံယုံတရားဒီကိုလည်းအနိစ္စဒုက္ခအနိစ္စလို့သင်္နေကြီးရှုပေးပါနော်အဲဒီလိုရှုနေတဲ့အချိန်ခါမှာဝိဒ္ဓလောကမှာလည်းရှုလို့တော်တော်အောင်မြင်ဣဇ္ဇဒတလည်းဝိဒ္ဓတလည်းထပ်ထပ်ထပ်ထပ်ရှုပေးပါဒါကြောင့်သောကာလ ినా ဣဇ္ဇတံတမတတိကာလ ినా ဗိဒ္ဓဘောဂုံသောယောဂီပုဂ္ဂိုလ်သည်ကာလ ినా ယံခဣဇ္ဇတံဣဇ္ဇတခန္ဓာငါးပါးကိုတမတတိသုတ္တရှုပွား၍နေ၏ကာလ ినా ယံခဗိဒ္ဓဗိဒ္ဓခန္ဓာငါးပါးကိုတမတတိသုတ္တရှုပွား၍နေ၏ယံခဣဇ္ဇတံယံခဗိဒ္ဓခန္ဓာငါးပါးကိုအနိစ္စဒုက္ခအနတ္တလက္ခဏာယေသုတ္တတလက်စီတင်ပြီးရှုပွားသုတ္တရမယ်ဖြစ်တဲ့အစည်းအဝေးနောက်တစ်ခုသောကာလ ినా ရူပံသမ္မတတိကာလ ినా အရူပံသောသူယောဂီပုဂ္ဂိုလ်တိကာလ ినా ယံခရူပံယုံတရားကိုသမ္မတတိသုံးသပ်ရှုပွား၍နေ၏ကာလ ినా ယံခအရူပံနတရားကိုသမ္မတတိသုံးသပ်ရှုပွား၍နေ၏ ယံခယုတ်တရားယံခနန္တရားဒါကိုလည်းလက္ခဏာသုတ်တံတလေဒီချင်းဒီစုပေါင်းသုံးထားရမယ်။ဒါကဝိပဿနာမှာသွားတဲ့အစည်းကမ်းပဲနော်။အထာတဏမီဖက္ကရသံဃာ1980မှာလည်းဒီစည်းကမ်းဖော်ပြထားပါတယ်။ဝိသုဒ္ဓိမေအတ္တကတဒုတိယဒသမေက300မှာလည်းဒီစည်းကမ်းဖော်ပြထားပါတယ်။အဲဒီစည်းကမ်းကိုဥသိရအပန်းရှင်ပြီးတော့ယောဂီသူတော်ကောင်းကဣဂဒ္ဓမံယုတ်ရတဲ့ကောအနိစ္စလို့တွင်ရှင်ရှုလို့အောင်မြင်မှုရတဲ့အခါပိဋကပြောပိဋကမံတွင်ရှင်ရှုလို့အောင်မြင်မှုရတဲ့အခါဣဂဒ္ဓဒုက္ခံရှုအဲဒီလိုရှိတာကနေနောက်ဆုံးဉာဏ်ဉာဏ်ကထည့်လိုက်ရင်ဣဂဒ္ဓတလည်းပိဋကတလည်းသက္ကတသက္ကသုံးသပ်ပြီးတော့ရှုဖို့ပြီးတော့ပိဋကကိုရှုတဲ့အပိုင်းမှာ30ဘုံကိုဆုံးကုန်ပြီးရှုကြည့်ဆုံးကုန်လို့မရခဲ့ရင်တော့အပေါ်ကိုတက်တက်လှုပ်ပြီးတော့လည်းရုပ်သေးကိုအာယုံယူပြီးရှုကြည့်အောက်ကိုတက်တက်လှုပ်ပြီးတော့လည်းရှုကြည့်ဘေးအနန္တသစ္စာဝလာဘက်ကိုလည်းအာယုံယူပြီးတော့လှုပ်ပြီးတော့ရှုကြည့်အဲဒီလိုသူမတို့ကလိုက်တော့ယုံလောကမှာတော်တော်လေးအနိစ္စ ानु ဘဝနဲ့ဉာဏ်ကရင့်ကျက်လာတဲ့အချင်းခံမဒုက္ခ ानु ဘဝနဲ့ဉာဏ်တစ်ဆင့်တက်တယ်နော်။အဲဒီတော့ဒုက္ခ ानु ဘဝနဲ့ဉာဏ်ကတော့သို့ယုံတရားတို့ရဲ့ဖြစ်ပြီးပြည့်နေတဲ့သဘောတည်းကိုဉာဏ်နဲ့ညီအောင်ကြည့်ပြီးတော့ဒုက္ခတို့ဖြစ်ခြင်းပြခြင်းဖြင့်အနိစ္စခံရတဲ့သဘောကိုဉာဏ်နဲ့ညီအောင်ကြည့်ပြီးတော့ဒုက္ခတို့တွင်နေရှိတာပဲ။အဲဒီမှာလည်းဣဇ္ဇတတလေပိဋကတလေသက္ကသက္ကရှိပြီတော့ဒုက္ခ ानु ဘဝဉာဏ်မှာတော်တော်လေးပြင်းထန်လာတဲ့အခါအနတ္တ ानु ဘဝဉာဏ်ကူးနေတယ်။ဘုရားတရားတို့မှာမပြည့်စုံတဲ့အကျိအခဲအခိုင်အမာအနှစ်သာရအဖြစ်ပြီးနေတဲ့အတ္တမရှိတဲ့သဘောတည်းကိုဉာဏ်နဲ့မြင်အောင်ကြည့်ပြီးတော့အနတ္တလို့ပြင်းနေရှိရတယ်။အဲဒီအနတ္တ ानु ဘဝဉာဏ်ကိုလည်းရင့်ကျက်တော့အောင်ဣဇ္ဇတတလေပိဋကတလေသက္ကသက္ကရှိပြီရပါတယ်။အဲဒီလိုယုံလောကနဲ့အနိစ္စဒုက္ခအနတ္တလက္ခဏာကြီးသုံးတာတော်တော်လေးကြီးရလာပြီအားရလာပြီဆိုရင်နာမည်ကိုပြောင်းရှုနိုင်တယ်။နာမည်ကိုမြင်ပြီးတော့သိကြည့်ချင်းအချင်းကဒုက္ခအာရဏဒွါရအလိုက်သိကြည့်ထားတဲ့အတွက်ဝိပဿနာရှုတဲ့အပိုင်းမှာလဲအာရဏဒွါရအလိုက်ဝိပဿနာဘာဝနာသမထံကိုကြီးကြံခြင်းကပို့ပြီးတော့သင်ပြောတယ်။ဒါကြောင့်ဥပမာသက္ကုဒွါရဝိသိဆိုကြပါစို့နော်။ရဂုဒ္ဓရဝိသီအတွမှာရှိတဲ့နန္တရားတွေကိုသုတေသနာတိတ်မှာကနအတိပိပြောအောင်သိပြီးတော့ဒုနန္တရားတွေရဲ့ပြည်ပြည့်တဲ့သဘောတွေကိုဉာဏ်နဲ့မြင်အောင်ကြည့်တဲ့အနိစ္စလို့တွင်နေရှိပါဒီချင်းချင်းချင်းဖြင့်အနိစ္စသံတရားတဲ့သဘောတွေကိုဉာဏ်နဲ့မြင်အောင်ကြည့်ပြီးဒုက္ခလို့တွင်နေရှိပါမပြည့်စုံတဲ့အကျင့်ခဲအခိုင်အမာအနှစ်သာရအပြည့်ဒီနေ့တဲ့အတ္တမရှိတဲ့သဘောတွေကိုဉာဏ်နဲ့မြင်အောင်ကြည့်ပြီးတော့အနတ္တလို့တွင်နေရှိပါအဲဒီလိုနာလောကမှာသက္ကုဒ္ဒရဝိသိမှာရှိသလိုဉာဏ်ဤတဲ့သောတာဒရဝိသိစတဲ့ဝိသိရေမှာလဲ၆လိုင်းလုံးကုန်စင်အောင်အနိစ္စဒုက္ခအနတ္တလက္ခဏာဤသုံးတန်အနိစ္စဒုက္ခအနတ္တလက္ခဏာဤသုံးတန်တနည်းစီတင်ပြီးတွင်နေရှိနေပါအဲဒီလိုရှိလိုက်တဲ့အချိန်ခါမှာယောဂီပုဂ္ဂိုလ်ကတော်တော်လေးဉာဏ်ကြီးကအထက်လာရင်ပေါ့နော်ဣဂ္ဂတတလည်းဗိဒ္ဓတလည်းဒီလိုရှိရတာကအသိဉာဏ်ပေါ်ပြီးလင်းမြန်ရေးအတွက်လဲအကြောင်းတစ်ခုပါပါတယ်။ဒိဋ္ဌတတ္တရှိနေရင်လည်းဒီဖြစ်ပျက်တွေကသိမဉဏ်တတ်ဘူး။ဒိဋ္ဌတတ္တရှိနေရင်လည်းဒီဖြစ်ပျက်မှုတွေကသိပြီးဉာဏ်ဉာဏ်ဆန်းဆန်းမတွေ့တတ်ဘူး။ဝိပဿနာဉာဏ်ရဲ့အရှင်အဝါအကောင်းတော်အောင်ဝိပဿနာဉာဏ်နဲ့ထက်လာအောင်မွေးနေတဲ့သဘော။အဲဒီလိုဉာဏ်နဲ့ထက်လာအောင်ဒိဋ္ဌတတ္တလည်းဒိဋ္ဌတတ္တလည်းထက်ကတတ်တာရှိလို့တော်တော်လေးကျင့်ရပြီဆိုတဲ့အချိန်ခါကြတော့မှဘာလို့ရမလဲ။မိမိကအတိတ်ကဘဝဘယ်လောက်များသိသိထားတယ်။သုံးဘဝသိသိထားရင်လည်းသုံးဘဝလေးဘဝသိသိထားလည်းလေးဘဝပေါ့။ဒီလေးဘဝသုံးဘဝငါးဘဝဒီလေးငါးဘဝပေါ့။အဲ့လေးဘဝငါးဘဝမြောက်ပဋိသင်္ဍေကနေကလရေကြီးမှတည်ရှိပြီးတော့ယုတ်ကြီးကနေစပြီးတော့ဟောအနာကပရိဒအတိတ်မှာဘိကမအတိတ်ကရုဒအတိတ်တတိယအတိတ်ဒုတိယအတိတ်ပထမအတိတ်ပြီးဆုံးပါအနာဂတ်ကရှိရင်လည်းအနာဂတ်ဆုံးတဲ့အသည့်ပရမအနာဂတ်ဒုတိယအနာဂတ်သတ္တိဖြင့်ဆုံးတဲ့အသည့်အတန်တရနဲ့ကိုဉာဏ်အာရုံယူပြီးတော့အဲ့ဒါယုတ်တက်ကိုသိပြီးတော့လဲအနိစ္စရှုနိုင်တဲ့ဒုက္ခရှုနိုင်တဲ့အနတ္တရှုနိုင်တယ်။နာမ်ရတဲ့ကိုဒီပိုင်းကြတော့အတိတ်ကနေကြိုးပြီးတော့အနာဂတ်အသည့်ပေါ့အောင်တို့ရောပေါ့အောင်ရှုတဲ့အပိုင်းမှာတော့ချုံမုံသာရှုပြီးတော့လိုင်းမခွဲနဲ့တော့ဖြစ်ခဲ့တဲ့ပုံစံအတိုင်းကနေဘဝမနောအကြည်ကိုအထူးအာယုံထားစိုက်ပြီးတော့သို့ဘဝမနောအကြည်နှစ်ခုရဲ့အကြံနဲ့ဖြစ်ပေါ်သွားတဲ့ဝိသိစိတ်အစဉ်အကုန်ဖြစ်ခဲ့တဲ့အတိုင်းသာလေခက်စိတ်စိတ်ကလေးကြည့်ပြီးတော့အနိစ္စတလဲရှိလိုက်ဒုက္ခတလဲရှိလိုက်အနတ္တတလဲရှိလိုက်ဆက်ဆံဆက်ဆံရှိပြီးတော့ အတိတ်ကနေပြီးဆုံးပါပြီးဆုံးပါကနေအနာကဆုံးသည့်အတိရှိပါပါတယ်ဣဇဒမှာရှိသည့်ပုံစံအတိတ်ဗိဒ္ဓမှာလည်းဗိဒ္ဓချင်းတူလို့သမ္မာပေါ့ကိုဖြုံငုံပြီးတော့တာနေပြီးပြီးတော့ရှိပြီးတော့ဒါရီလိုဣဇဒတလည်းဗိဒ္ဓတလည်းသက်ခတ်တက်ရှိလိုက်လို့ညနေကတတော်လေးရင့်ကျက်လာပြီးဆိုရင်ထွန်းချင်းကမှယောဂီပြတော်ကောင်းကခန္ဓာငါးပါးဤရှိွက်ကိုကြောင်းလို့ကလည်းကြောင်းနေပါရင်နော်ခန္ဓာငါးပါးရှိွက်ဆိုတာကတော့ခန္ဓာကစိတ်စိတ်တည်းယုတ်တရားပရမတ္ထအတ္တသုံးပါးသုံးမျိုးရှိတဲ့အနက်ကစိတ်နဲ့စိတ်တည်းကအနန္တရားယုတ်ကယုတ်တရားယုတ်ကနှစ်ပါးဒီနည်းနဲ့ရှိလိုက်ရအဲဒီနည်းနဲ့မရှိဘဲနဲ့နောက်တနည်းကတော့စိတ်ကိုဝိညာဉ်နဲ့ခန္ဓာစိတ်စိတ်တွေကိုဝိညာဉ်တဘုံပညာတဘုံသင်္ခါရလို့ခေါ်တဲ့ဉာဏ်နဲ့စိတ်စိတ်တွေကိုဒုဘုံနံတရားတွေကို၄ဘုံပုံယုံတရားက၃ဘုံပေါင်း၅ဘုံပုံပြီးဝိပဿနာရှုတဲ့စနစ်ကိုတော့ခန္ဓာ၅ပါးလို့ခေါ်ပါတယ်။ဒီ၅ဘုံပုံထားတဲ့ခန္ဓာ၅ပါးဆိုတာဘာလဲလို့မင်းရယ်ဒီစိတ်ကလေးတွေယုံတရားလာဖြစ်တယ်။အဲဒီစိတ်ကလေးတွေယုံတရားတွေကို၅ဘုံပုံနဲ့ခန္ဓာ၅ပါးနည်းကနေအဖြစ်လဲမိမိကဝိပဿနာရှုလို့ကရှုနိုင်ပါတယ်နော်။ယုံနာနှစ်ပါးဒီသက်တဲ့ရှုလို့မဖြစ်လိမ့်ပါမရနိုင်လို့လားလို့ဒီလိုတော့မေးစရာရှိတယ်ရနိုင်ပါတယ်နော်ဒီသက်ကဂတိမောင်းတော်တို့ကိုမြတ်စွာဘုရားတည်းယုတ်တရားနံတရားတွေကိုသိစေတဲ့ယုတ်လို့ခေါ်ဆိုအပ်တဲ့ပရမတ္ထအတ္တဓာတ်ဒီကိုယုတ်တရားတစ်ပုံနံတရားတစ်ပုံနှစ်ပုံပုံပြီးတော့ဝိပဿနာဘာဝနာကမ္မဋ္ဌာန်းစီးကျင်းဖို့ရန်အတွက်အထူးကြောင့်တာဆုဆုံးမှပြီးတော့မူပါတယ်ဘုရားရှင်ဒုတိယနာတော်အဆုံးနဲ့ဝိနိမောင်နဲ့နှစ်ဦးတို့သောတာပတ္တိမေဖို့တို့ဆိုက်သွားတဲ့ထုံညာသာပြီမှာအထင်ရှားရှိယုံနာနှစ်ပါးနည်းနဲ့လည်းမေဖို့နိဗ္ဗာန်ဝင်နေပါတယ်နော်သို့တော့အဲဒီနည်းဖြင့်ရှုလို့သိချင်မှတတော်လေးအာမရတော်လည်းကောင်းသို့မဟုတ်ခန္ဓာ၅ပါးနည်းနဲ့မိမိကရှုရင်နဲ့ဆန္ဒကအပြင်းပြရင်တော်လည်းကောင်းခန္ဓာ၅ပါးနည်းနဲ့၅ဘုံပုံပြီးတော့လည်းဝိပဿနာရှိနိုင်ပါတယ်အဲ့ဒီခန္ဓာငါးပါးနည်းနဲ့ရှုတဲ့အပိုင်းမှာပြစ်စုံဘာမှအရင်စပြီးရှုရင်တော့ယောဂီတွေတော်တော်လေးလွယ်တာတွေ့ရတယ်။အဲ့ဒီတော့ခန္ဓာကပြစ်စုံဘာမှယုံတရားတွေတပုံသက္ခုဒ္ဒရဝိသိဆိုကြလို့ဘာယရဏဒ္ဝရအလည်းမိမိကနံတရားတွေကိုသိသိထားတဲ့အတွက်ပြစ်စဒ္ဝရဟောဇာမှာရှိတဲ့ဝေဒနာသက္ခုဝိညာဉ်မှာရှိတဲ့ဝေဒနာနမ္ပရိကံဓဏိရဏဥဒ္ဒောဇောဒရာယောဘဝင်မနောရဏဟောဇာဇောဒရာယောဘဝင်စသည်ဖြင့်အဲ့ဒီဘဝင်းနဲ့တကောဝိတိစိတ်တဲ့ခဏတိုင်းရှိတဲ့ခဏတိုင်းမှာရှိနေတဲ့ဝေဒနာတွေကိုဒရန်တန်ပြီးတော့ဝေဒနာတသက်ကိုဥတည်ပြီးရှိသွားအဲဒီလိုရှိတဲ့အပိုင်းမှာဝေဒနာနဲ့အပေါင်းမှာစိတ်တိတ်တွေကိုမြင်နေရင်ဘယ်နဲ့လုံးမလဲမြင်မလိမ့်ဘူးဝေဒနာကိုသာဥတည်ပြီးဗရဏထရှိအလားတူပဲအဲဒီစိတ်အခြင်းအတိုင်းရှိတဲ့ခဏတိုင်းမှာတည်ရှိနေတဲ့တင်ညာစိတ်တဲ့ခဏတိုင်းမှာတည်ရှိနေတဲ့ဝေဒနာတင်ညာကလွဲနေတဲ့ဉာဏ်နဲ့စိတ်တိတ်အကုန်လုံးတခြားတဲ့ခဏအဲ့ဒီတရားတွေကိုလည်းပုံစံတူပဲရှိတယ်။အဲဒါဝေဒနာတင်ညာသင်္ခါရတွေကိုညွှတ်ပြီးတဲ့အပိုင်းမှာအတိစိတ်ဝိညာဉ်ကိုတပုံပုံပြီးတော့တိပံထပ်ရှိပြီးတော့အဲ့ဒီလိုရှိတဲ့အချိန်ခါမှာအနိစ္စတည်းလဲရှိလိုက်ဒုက္ခတည်းလဲရှိလိုက်အနတ္တတည်းလဲရှိလိုက်ဆက်ဆက်ထပ်ဆက်ရှိပြီးရတယ်။ဣဇ္ဇတရှိလိုက်ဒိဋ္ဌရှိလိုက်ဆက်ဆက်ထပ်ဆက်ရှိပြီးရတယ်။ရှိလိုက်လို့အောင်မြင်မှုရပြီဆိုလို့ရှိရင်တော့သင်ရောက်ပြီးသူတော်ကောင်းကဘာလုပ်မလဲ။ဟောအတိတ်မိမိဒီကိစ္စကလည်းငါးဘဝဆိုရင်လည်းငါးဘဝပဲဆိုကြစို့နော်ငါးဘဝပရိသန္ဓေကလည်းယေကြည်အခိုက်မှတည်ရှိနေတဲ့ယုံတရားကနေကြပြီးတော့ဟောအနာကဆုံးပြီအထိတန်းပြီးတော့ယုတ်တေကိုတတ်တဲ့အနိစ္စရှုလိုက်ဒုက္ခရှုလိုက်အနတ္တရှုလိုက်ရှုပါတခါဝေဒနာတတ်တဲ့နောက်တနည်းပညာတတ်တဲ့နောက်သင်္ခါရတတ်တဲ့နောက်ဝိညာဉ်တတ်တဲ့အဲ့ဒီလိုငါးဘုံငါးဌာန်တန်းပြီးတော့ဝေဒနာကိုရှုရင်လည်းအဲ့ဒီပြဇမအတိတ်ကနေသရုပ်ကအတိတ်သရုပ်ကအတိတ်ကနေတတိယအတိတ်တတိယအတိတ်ကနေဒုတိယအတိတ်ဒုတိယအတိတ်ကနေပရမအတိတ်ပရမအတိတ်ကနေပြိစုံပံပြိစုံပံကနေပြီးတော့အနာကသုံးပြီးအတိတ်တန်းပြီးတော့ဝေဒနာတတ်တဲ့ရှုပါသိက္ခာတရှုလိုက်ဗိဒ္ဓရှုလိုက်သက္ကတတ်ကရှုမင်္ဂတတ်တဲ့ရှုကြည့်ပုံစံတူပဲသင်္ခါရတတ်တဲ့ရှုကြည့်ပုံစံတူပဲဝိညာဉ်တတ်တဲ့ရှုကြည့်ပုံစံတူပဲအဲ့ဒီလိုခန္ဓာငါးပါးနည်းနဲ့ဒီလိုရှုပါသုံးသတ်တဲ့လုပ်ငန်းရကိုတော့ကလာဘသံသနာရှုပါသုံးသတ်တဲ့နည်းလို့ခေါ်ပါတယ် ဆိုနည်းနည်းဖြင့်ဘယ်ပုဂ္ဂိုလ်သည်จุฑาဝင်ကလေးလို့မေ့ရင်တော့အနည်းငယ်ဆုံးဖြစ်တဲ့သင်္ချာဝင်ငါဥဒီဒီကလပ္ပသမဂ္ဂနာရှုပါသုံးသပ်တဲ့နည်းစနစ်ဖြင့်ဘောဓဘာန်တည်ပြီးတဲ့အချိန်ကမှသရဟတ္တဖို့ပေါ့ရောက်အောင်จุฑาဝင်သွားတော်မူကြပါれမြတ်စွာဘုရားကလည်းဒီသင်္ခါဝတိငါဟုတို့ကိုသတ္တမအတိဟဘိကဝေယံသိရူပအတိဒါနာကတဘိသုက္ခာနာဣဒ္ဓတဝဘိဓံဝဩလာရိကဝဒုက္ခမဝသီနာဝပဏိတဝယံသူရေတတိတေဝသဗ္ဗရူပဏိတံမမဏိသောဟမသမိနမေသောအတ္တတိဧဝမေတံယထာဘုဒ္ဓံသမ္မပိညာယတတပံသတိဖြင့်ဝိပဿနာရှုွက်ဉာဏ်ကြပြီနော်ဤညာချက်ကလေးကဘာပြောလဲဘိကဝေစိတ္တယံတို့တတ္တမထို့ကြောင့်ဤဟာဤသာသနာတော်၌ဒုံမေတိစိတ္တတို့သည်အတိဒါနာကတပိဿုပ္ပန္နအတိနာကပိဿုပ္ပန်ဖြစ်သောယံဤရူပအလုံးစုံသောယုတ်တရားသည်၎င်းဣဇ္ဇဒံဝဣဇ္ဇဒံမူလီဖြစ်သောဗိဓံဝဗိဓမူလီဖြစ်သောယံဤရူပအလုံးစုံသောယုတ်တရားသည်၎င်းသူကမာဝတိမေလူညတိဟောလာရိကံဝယောယိတန္တံဒီမူလီဖြစ်သောဒုက္ခမာဝတိမေလူညတိမူလီဖြစ်သောယံဤရူပအလုံးစုံသောယုတ်တရားသည်၎င်းဤနဝါယုတ်ညံဤမူလဖြစ်သောပဏိတံဝါမုံညံဤမူလဖြစ်သောယံဤရူပအလုံးစုံသောယုတ်တရားသည်၎င်းဒူရေဝါဝေဒီမူလဖြစ်သောတဏိေဝါဤမူလဖြစ်သောယံဤရူပအလုံးစုံသောယုတ်တရားသည်၎င်းအတ္တိရှိရေ၏ဤတံသဘာဤအလုံးစုံသောယုတ်တရားကိုဤတံဤယုတ်တရားဤကနေနာမမငါရဲ့ဥစ္စာမဟုတ်ဧသောဤယုတ်တရားဤကနမေနေသောနာနာဧသောဤယုတ်တရားဤကနအဟမတမိငါမဟုတ်ဧသောဤယုတ်တရားဤကနာမေအတ္တငါဤအတ္တမဟုတ်ဣတိဤသောသမ္မပညာယယုံတုံယုံခဲနံတုံနံကြဖြိုခွဲဖောင်ထွင်းဝိပဿနာညာအလင်းတဖြင့်တတပ္ပစုပ္ပတုံကအဘိဤဒီလိုခရားပြောကြထားတယ်ဝေဒနာပညာသင်္ခါရဒီမှာလည်းပုံစံဒီပဲပြောကြထားပါတယ်အဲ့ဒီလိုညွန်ကြောက်တဲ့နိစ္စနဲ့အတိုင်းအတိတ်ကနေပြီးတော့ပြစ္ဆုတ်ကံပြစ္ဆုတ်ကံကနေအနာကအတိအဆုံးကြီးအတိရုပ်ဝေဒနာတိညာသင်္ခါရဝိညာဉ်တို့ရခန္ဓာငါးပါးတွေကိုငါဟာမဟုတ်ငါမဟုတ်ငါရဲ့အတ္တမဟုတ်သို့မဟုတ်အနိစ္စဒုက္ခအနတ္တလို့ဒီလိုတစ်လက်စီလက္ခဏာကြီးသုံးတာတင်ပြီးတော့ရှုဖို့သုံးတာပြရပါတယ်အဲ့ဒီလိုရှုဖို့သုံးတဲ့နိစ္စနဲ့ဖြင့်လဲကလာပသမတနာနိစ္စနဲ့ဖြင့်လဲရဟတ္တဘုဘောက်ရောက်နိုင်ပါれအရှင်မမောက္ကလံကုရောမြတ်ကြီးလည်းဒီကလာပသမထနာရှုပသုံးတာနိစ္စနေဖြင့်ရဟတ္တဘုဘောက်ရောက်ရှိတယ်လို့သာသင်္ကန်းကမြတ်မှာမှတ်တမ်းတင်ထားပါတယ်နော်ဒါကြောင့်ဦးဇင်းတို့ဒီခန္ဓာငါးပါးနည်းရှုွက်ကိုလင်းရောဂီတော်ကောင်းမြတ်ရှုတတ်အောင်လို့သင်ဖို့ဒီကောင်းနော်သို့တော့အဲ့ဒီရှုွက်အနေနဲ့ကျွန်တော်မဝင်နိုင်ဖြစ်နေတဲ့ရင်တော့အာရဏတစ္ဆေနှစ်ပါးနည်းနဲ့ဆက်ပြီးရှုရင်ရှုလို့ရပါတယ်ဒါနဲ့သစ္စာပါဠိနဲ့ဆက်ပြီးရှုလဲရှုလို့ရတယ်။ဒီစိတ်ကလေးနဲ့ယုံကြည်တဲ့ကောတစ္ဆေနှစ်ပုံပုံရှိရင်အာရဏတစ္ဆေနှစ်ပါးနည်းတစ္ဆေရှစ်ပုံပုံပြီးတော့ဝိပဿနာရှုခဲ့တော့တတ္တကရှိပါဠိဖြစ်။သို့တော့အဲ့ဒီရှုခွက်ဒီကတော့ယောဂီသူတော်ကောင်းတွေအဖို့အပြီးမှဉာဏ်ပညာမျက်စိအကောင်းမှရှုရတာနည်းနည်းလေးသိချမ်းတော်မယ်လို့ဥစဉ်ဖြင်းတယ်။ဘာဖြစ်လို့လဲ။ပုံစံလေးတစ်ခုပြောမယ်။ဥစဉ်တို့ရောရတာအာရဏ22ပါးနည်းလို့ပြောတယ်တကယ်ရှုွက်ကိုယုံလုံးဖော်လိုက်တော့စိတ်ရဲ့ခန္ဓာအတိုင်းမှာအာရဏကရေပုံညာအဖြစ်4ပါးလောက်ဖြစ်နေတယ်4ပါးလောက်ဖြစ်နေတာကမူလပါဏတာအထက်ကရမနည်းနည်းပုံစံလေးတစ်ခုဖွင့်ထားတယ်တခါသက္ကုရှင်ဝရူပင်္ဆရူပခန္ဓာတတနာဝိညာဉ်နဲ့ခန္ဓာဟောသက္ကုဝိညာဉ်နေရာလေးနော်တတရူပင်္ဆဝရူပခန္ဓာတတနာဝိညာဉ်နဲ့ခန္ဓာမိညာပင်ညာခန္ဓာဖတ္တာဒီကသင်္ခါရခန္ဓာဝုဒ္ဓစီဝရူပင်္ဂဝေဒနာရူပခန္ဓာသတ္တနာဝိညာဉ်ခန္ဓာဝေဒနာဝိညာဉ်ခန္ဓာသင်္ညာပင်ညာခန္ဓာဖတ္တာဒီကသင်္ခါရခန္ဓာပေါင်းလိုက်တော့ခန္ဓာဘယ်နှပါလဲ၅ပါးဒီတော့သက္ကဝိညာဉ်မှာသိက္ခာတိအရှင်းလုံးရှိတယ်နန္ဒီယဘက်ကယုဒ္ဓယဘက်ကမိယဝုဒ္ဓယောသက္ကအကြည်တ္တမှာသက္ကုအတိတ်နဲ့မျက်စိမှာရှင်တွေ့ပြီး အတူတကွဖြစ်သွားတဲ့သံသမာရဇက်ကိုအဝင်ပါဖြစ်တဲ့ယုတ်ပြဘုံက54ယူပါယုံပေါင်းလိုက်တော့အဲ့ဒီ54မျိုးနဲ့ယူပါယုံကရူပခန္ဓာဒသနလို့ခေါ်ဆိုအပ်တဲ့ယူပါယုံကိုမြင်တတ်တဲ့ဇက်ကဝိညာဉ်စိတ်ကဝိညာဉ်နဲ့ခန္ဓာအဲ့ဒီဇက်ကဝိညာဉ်စိတ်နဲ့ရှင်တွေ့ပြီးဖြစ်ပေါ်သွားတဲ့ဖြစ်တဲ့ခန္ဓာလုံးတွေကဝေဒနာကဝေဒနာခန္ဓာတင်ညာကတင်ညာခန္ဓာဉာဏ်နည်းတဲ့ဘာသာစေရနာဧကကတဇီဝိကအမနတိကာရလို့ခေါ်ဆိုအပ်တဲ့ဒီတိငါးလုံးကအသင်္ခါရခန္ဓာအဲ့ဒီခန္ဓာ၅ပါးဒီဒသနလို့ခေါ်တဲ့ခန္ဓာ၅ပါးဒီသက္ကဝိညာဉ်လို့ခေါ်တဲ့နေရာမှာရှိနေသက္ကဝိညာဉ်မှာခန္ဓာ၅ပါးရှိတယ်လို့ဘုံဘုံသက္ကဝိညာဉ်ရဲ့စိတ်တဲ့ခန္ဓာအတွဲမှာခန္ဓာ၅ပါးဖြစ်နေတယ်လို့သက္ကဝိညာဉ်ရဲ့ဈာမပိကရဒဝဇံအခိုက်မှာလည်းခန္ဓာ၅ပါးဗမ္မရိကံဂန္ဓိရဏဝုဒ္ဓောသောတရားယုံအစရှိတဲ့စိတ်ကြကနာအတိုင်းမှာလည်းခန္ဓာ၅ပါးခန္ဓာ၅ပါးဖြစ်ကြပါရဲ့သို့သောအာရဏဒီအဖြစ်ပြန်ပြီးပြောလိုက်တဲ့အချိန်ခါကျတော့အဲဒီသက္ကုဝိညာဉ်အခိုက်မှာကြည့်လိုက်ရင်သက္ကုအတိဒကမြတ်ခာယရဏယူပါယုံကရူပါယရဏယူပိုင်းမှာအာရဏ၅ပါးဖြစ်သွားပြီနော်သက္ကဝိညာဉ်စိတ်ကမနာယရဏဉာဏ်နဲ့သတိခုနှလုံးကဓမ္မယရဏပေါ်လိုက်တော့အာရဏဘယ်နှပါးဖြစ်ပါလဲ၄ပါးဒိသကရဝဇ္ဇမအာရဏ၄ပါးသက္ကဝိညာဉ်မှာအာရဏ၄ပါးဗမ္မရိသံသန္ဒိရဏဟောတော်သောတရားယုံဒီမှာလဲအာရဏ၄ပါးအဲ့ဒီပုံစံအတိုင်းလိုက်ပြီးရှုအပ်ပါတယ်နော်အဲ့တော့အဲ့ဒီလိုရှုတဲ့အာရဏဒါက၄ပါးရှိတယ်ဒီကေခဏမှာ၄ပါးလို့သာခြုံပြောလိုက်တာနော်တချို့အာရဏတွေကြတော့၄ပါးမဟုတ်တော့ဘူးအာရဏကတချို့ကြတော့ပုံစံနည်းနည်းပြောပုံစံနည်းနည်းပြောပုံလေးကိုအရင်နည်းနည်းပြောမယ်ဒီယူပါယံကိုအာရယုံပြီးဖြစ်ပေါ်နေတဲ့ခဏကသံပရိစိတ်နဲ့ဆိုကြပါစို့ယူပါယံကိုအာရယုံပြီးဖြစ်ပေါ်နေတဲ့ဒီသံပရိစိတ်နေရာမှာတန်းပြီးကြည့်လိုက်မယ်ဆိုလို့ရှိရင်မိယဝတ္ထုယုတ်ကသူကဟရိယဝတ္ထုကိုအဖြစ်ဖြစ်ရရဟုတ်မှတခွဲနိုင်ရုပ်ကဘယ်လောက်ရှိမလဲ54အဲဒီ54ထဲမှာယန္တိနဲ့54မျိုးသောရုပ်ကတော့ဗရဏမထမ်းနဲ့ခရိယဝုဒ္ဓကတော့ဗရဏထားခုနကစက္ခုမှလည်း54မျိုးရှိတဲ့အ ਨੇ ကစက္ခုအတိဒတ်ကတော့ဗရဏထားယန္တဲ့ရုပ်တွေကဗရဏထားလိုက်ရင်အာရဏဆွဲမှုတွေအမတန်ကိုရှုပ်ထွေးသွားမှာဘာဖြစ်လို့လဲအဲဒီတည်းမှာဝန္ဒခေါ်တဲ့ဤပါယုံတို့ဂန္ဓခေါ်တဲ့အနန္တတို့အလုံးပါပြီးတော့အာရဏတွေကတိတ်ပြီးတော့ညာသောနော်အခုတော့သက္ကုဝိညာဉ်နေရာမှာသက္ကုအတိတကိုဗရဏထပ်ပြီးအာရဏခွဲပြီးလို့သံပရိစိတ်နေရာမှာလဲဟရိယဝုဒ္ဓကိုသာဗရဏထပ်ပြီးခွဲနိုင်ရင်ဟရိယဝုဒ္ဓကဘာအာရဏလဲဓမ္မအာရဏဟောသူကဓမ္မအာရဏထဲမှာဒီစိတ်ကလေးကအပြည့်အကျုံးဝင်နေတယ်ယူပါယုံကရူပါယရဏသံပရိစိတ်အတိစိတ်ကမနာယရဏအမရိကန်ရဲ့ကျင့်ကြံပြီးဖြစ်ပေါ်တဲ့ဖြစ်တဲ့ခြေလုံးကဓမ္မရဏဆိုတော့အာရဏဘဏ္ဍဘဖြစ်သွားပြန်တယ်။၃ပါးဖြစ်သွားပြန်တယ်။ခရိယဝုဒ္ဓကလည်းဓမ္မရဏဖြစ်တဲ့ခြေလုံးကလည်းဓမ္မရဏဆိုတော့ဓမ္မရဏ၃ပါးဖြစ်သွားနော်။အဲဓမ္မရဏကမျိုးဖြစ်တယ်။အဲဒီတော့အဲဒီမှာပေါင်းလိုက်မယ်ဆိုလို့ကျရင်ဒီသံပရိစိတ်နေရာမှာအာရဏကဘယ်အာရဏပဲရှိတော့လဲ။ရူပါယရဏရဲ့မနာယရဏရဲ့ဓမ္မအရဏရေဆိုပြီးအရဏ၃ပါးပဲရှိ။အဲဒီလိုခွဲတယ်ခွဲနေကြတော့ယောဂီကတော်တော်အသိဉာဏ်မကျန်းကျင်မျက်စိကြတော့လေတတ်တယ်။ဒါကြောင့်အရဏရှုခဲ့ပြီးပြောတော့လွယ်တယ်ဒါပေမဲ့ဒီလိုရှုတဲ့ယောဂီများမှာအသိဉာဏ်ဉာဏ်ပညာအခြေခံနည်းနေလို့ဆိုရင်တော့သင်ပြရတာတော်တော်လေးဖြစ်တယ်။အဲဒီခန္ဓာ၅ပါးကြီးကတော့နည်းနည်းလေးသင်ပြရတာလွယ်တယ်နော်။ဒါကြောင့်အဲဒီခန္ဓာ၅ပါးကြီးနဲ့ဆက်ပြီးရှုကြည့်ပါကျူလိုက်လို့တော်တော်လေးအောင်းမြင်လာပြီဆိုလို့ရှိရင်တော့သူရောက်ပြီသူတော်ကောင်းကနောက်တစ်ချက်လက္ခဏာတစ်မျိုးလို့ပြောနိုင်တဲ့အတုပဘာဝနာလေးဒီနေရာမှာပြောပြရဒီတော့ဒီအတုပဘာဝနာပွားဖို့မှာမမထာပဲဝိပဿနာပိုင်းဆိုပြီးတော့နှစ်ပိုင်းမျိုးဆိုပြီးဆွဲကြခေါ်ထားပါတယ်မမထာပိုင်းမှာတော့ပရမသန်တမ